Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VO American တန်ကနေ2018ခုနှစ်ဩဂုတ်လ1ရက်အင်္ဂါနေ့မနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။နိုင်လိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြသလို VO ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးပြီပါအခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်ပါပါရှင်အိမ်ပြိုတော်အရာရှိချုပ်တဲ့ရောက်လာပြီးနိုင်ပိုင်းအတွင်းမှာပဲအိမ်ပြိုတော်ဆက်သွယ်ပြန်ကြားရေးညွှန်ကြားရေးမှူးအန်တိုနီစကာရာမူချီယာလူကနေပြီးတော့နှုတ်ထွက်ပေးခဲ့ရပါတယ်ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုအပေါ်အမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်တွင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်အထက်မှာဆိုရင်တော့
We're starting from a really good base. I predict that General Kelly will go down.
American သမ္မတ Donald Trump အင်ပီရိုအရာရှိချုပ်ကျန်းတစ္ဆာကျင်းစုပွဲမှာပြောကြားတော်တာဖြစ်ပါတယ်။သတင်းလော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာပါ။အဲ့ဒါအပြင်မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပစ်မှုကြောင့်စိုးရိမ်မှုတွေတိုးနေပြီးတော့တရုတ်နိုင်ငံအနေနဲ့ဖိအားပေးမှုတွေကိုထိထိရောက်ရောက်ပြုလုပ်ဖို့တိုက်တွန်းနေတဲ့သတင်း H1N1 ရာသီတုတ်ကွေးရောဂါနဲ့ပတ်သက်ပြီးတော့လိုအပ်တာထက်ပိုပြီးတော့စိုးရိမ်မလွန်ခဲ့ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကုစလေကတိုက်တွန်းလိုက်တဲ့ဆိုတဲ့အကြောင်းမြန်မာနောင်အဲဒီတကြောကိုဆွေရင်ပေါ်တင်ထားတဲ့ဆွေချက်တွေပြန်ပြီးတော့ရုပ်သိမ်းပေးဖို့နိုင်ငံတကာသတင်းသားများကာကွယ်စောင့်ရှောက်ရေးကော်မတီကနေတောင်းဆိုလိုက်တဲ့အကြောင်းစာတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းကြားရမှာပါခင်ဗျာ။အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မုံနဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြပါလိမ့်မယ
်။အိမ်ပြည်တော်အရာရှိချုပ်တဲ့အဖြစ်အငြိမ့်စားဗိုလ်ချုပ်ကြီး John Kelly တာဝန်ယူပြီးနိုင်ပိုင်းအတွင်းမှာပဲအိမ်ပြည်တော်ဆက်သွယ်ပြန်ကြားရေးညွှန်ကြားရေးမှူး Anthony Scaramucci ယာရုကနေနှုတ်ထွက်ပေးခဲ့ရပါတယ်။ဒီတာဝန်ယူခဲ့တာလွန်ခဲ့တဲ့ဆယ်ရက်ကမှတာဝန်ယူခဲ့တဲ့ဒီစကာရာမူချီကသတင်းထောက်တယောက်နဲ့မေးမြန်းကမှတခြားအိမ်ပြိုတော်ဝန်ထမ်းတွေအကြောင်းတိုက်ခိုက်ဝေဖန်ခဲ့တာကိုသမ္မတကသဘောမကျခဲ့ဘူးလို့အိမ်ပြိုတော်ပြောခွင့်ရသူကပြောပါတယ်။အိမ်ပြိုတော်ဝန်ထမ်းတွေကိုအုပ်ချုပ်ရတဲ့အရာရှိချုပ်တာဝန်ယူရသူတယောက်အနေနဲ့မစ္စတာစကာရာမူချီရဲ့ပြောကြားချက်တွေကမသင့်တော်ဘူးလို့သမ္မတကထင်မြင်တဲ့အကြောင်းပြောခွင့်ရသူဆာရာဆန်ဒစ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အိမ်ပြိုတော်မှာဝန်ထမ်းအပြောင်းအလဲတွေသတင်းပေါက်ကြားမှုတွေမူဝါဒချမှတ်ရေးကြိုးပမ်းမှုမအောင်မမြင်ဖြစ်နေတာတွေကြားမှာပဲအငြိမ်းစားဗိုလ်ချုပ်ကြီး John Kelly အိမ်ပြိုတော်အရာရှိချုပ်တစ်ဖြစ်လာခဲ့တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းအိမ်ပြိုတော်ရင်းမှာကမောက်ကမဖြစ်နေပုံရပေမဲ့သမ္မတ Donald Trump ကတော့အိမ်ပြိုတော်မှာဗျံပဒအခြေအနေဖြစ်မနေဘူးလို့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဗိုလ်ချုပ်ကြီး Kelly ဟာသူ့တာဝန်ကိုအကောင်းဆုံးထမ်းဆောင်နိုင်မဲ့သူဖြစ်တယ်လို့လည်းတင်းလာနေ့ကြမ်းကြိမ်ပွဲအပြီးမှာသမ္မတ Trump ကပြောကြားခဲ့ပါတယ်Mr. Kelly အနေနဲ့အိမ်ယူတော်ကိုစီကံတကြပြန်လည်ဖြစ်အောင်လုပ်နိုင်မယ်လို့ Republican Party ဝင်အမတ်တချို့ကလည်းမျှော်လင့်နေကြပါတယ်
။ Russia နိုင်ငံမှာရှိတဲ့ American တန်ရာရှိအများပြားကို short ချလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Russia သမ္မတ Vladimir Putin က American နဲ့ဆက်ဆံရေးကောင်းမွန်တိုးတက်ဖို့လုံလောက်တဲ့အချိန်ပေးစောင့်ဆိုင်းမှုတွေလုပ်ခဲ့ပြီးမှအခုလိုမျိုးဆုံးဖြတ်ခဲ့တာလို့ခုခံကာကွယ်ပြောဆိုနေပါတယ်။အချိန်တွေပိုကောင်းလာဖို့အပြောင်းလဲတွေရှိလာနိုင်မယ်လို့လည်းသမ္မတပူတင်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့အချိန်ပြောင်းလဲလာမယ်ဆိုရင်တော့မှအချိန်တိုတွင်းဖြစ်လာမယ်ပုံမရှိဘူးလို့သူကပြောပါတယ်။မော်စကိုမြို့ပြင်မှာရှိတဲ့အမေရိကန်ရဲ့အပန်းဖြေစောက်ဦးတွေစီကိုအမေရိကန်တန်တမန်တွေနဲ့သူတို့ရဲ့မိသားစုဝင်တွေတွားရောက်ခွင့်ရုရှားအာဏာပိုင်တွေကအခုပိတ်ပင်ထားလိုက်ပါပြီ။ဝါရှင်တန်မှာဖြစ်နေတဲ့နိုင်ငံရေးစိတ်ကစင်ကလျားယောဂါကိုကုသဖို့ကအမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်မှုပုံမှာမူတည်ရဆိုပေမဲ့လည်းနိုင်ငံကြားရင်းနှီးတို့တက်တဲ့ဆက်ဆံရေးတွေဖြစ်လာဖို့ကအဝေးကြီးရှိနေသေးတယ်လို့ဒီရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကဆိုပါတယ်အမေရိကန်ကရုရှားနိုင်ငံကိုပြစ်ဒဏ်ခံအရေးယူမှုတွေတွေချမှတ်ရေးဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်ကပြီးခဲ့တဲ့အပတ်တွင်းအတည်ပြုခဲ့ပြီးနောက်ပိုင်းရုရှားဘက်ကတုံ့ပြန်တဲ့အနေနဲ့အမေရိကန်တန်ရာရှိ955ဦးရုရှားကနေပြီးတော့ထွက်သွားရမယ်ဆိုပြီးရုရှားသမ္မတပူတင်ရဲ့အမိန့်တနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့ပါတယ်လောလောဆယ်ရုရှားနိုင်ငံမှာအမေရိကန်တန်ဝင်ထ1200ကျော်ရှိနေတာပ
ါဗင်နီဇွဲလားနိုင်ငံဖွဲ့စည်းပုံတွေရေးဆွဲမဲ့လွှတ်တော်အမတ်တွေရွေးချယ်တဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်အစိုးရကပြောကြားပြီးသမ္မတနီကိုလတ်စ်မာဒူရိုအပေါ်အရေးယူတန်းခတ်လိုက်ပါတယ်အမေရိကန်တဲမှာရှိတဲ့သမ္မတမာဒူရိုပိုင်ဆိုင်မှုအားလုံးကိုထိန်းချုပ်လိုက်တယ်လို့သူနဲ့စီးပွားရေးတစုံတရာမလုပ်ရလို့တားမြစ်လိုက်ပါတယ် သမ္မတမဒူရိုဟာဗင်နီဇွဲလာပြည်သူတွေရဲ့ဆန္ဒကိုလှည့်လျူရှုတဲ့အာဏာရှင်ဖြစ်တယ်လို့အမေရိကန်ဗန္နာယေးဝန်ကြီးစတီဗင်မနူချင်ကပြောကြားပြီးပိတ်ဆို့တန်ခတ်မှုတွေကိုတင်းနှလာနေကကြေညာခဲ့တာပါလက်ရှိဗင်နီဇွဲလာအစိုးရထိတ်တန့်အရာရှိကြီးတွေနဲ့အရာရှိဟောင်းတချို့ကိုလည်းပြီးခဲ့တဲ့သတင်းပတ်တုန်းကပဲအရေးယူတန်ခတ်ခဲ့ပါတယ်တင်းနှခုနေကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေအပေါ်ဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်ဝန်ရှိခဲ့ပြီးတော့ရဲနဲ့ဆန္ဒပြသူတွေထိတ်တန့်ရင်ဆိုင်မှုတွေမှာဆက်ရောက်ထက်မနည်းသေဆုံးခဲ့ပါတယ်လွှတ်တော်ဒစ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့ကနေဒါ EU ဥရောပသမဂ္ဂနဲ့လက်တင်အမေရိကတိုက်နိုင်ငံအားလုံးနီးပါးကလည်းပြောကြားခဲ့ပါတယ်သမရမဒူရိုကတော့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဂရုမစိုက်ဘူးလို့တုံ့ပြန်ခဲ့ပါတယ်
။မြောက်ကိုရီးယားရဲ့ချင်းချောက်မှုကကင်တွဲဖြစ်ရှင်းလို့ရတဲ့ကိစ္စပါလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကမနေ့ပိုင်းမှာကျင်းပခဲ့တဲ့သူ့ရဲ့ဝန်ကြီးအဖွဲ့အစည်းအဝေးမှာခိုင်မာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပြစ်လို့မှုတစ်ခုကိုမြောက်ကိုရီးယားဘက်ကလှုံ့ဆော်ခဲ့တာဖြစ်ပြီးဒါဟာဇူလိုင်လအတွင်းမှာဒုတိယအကြိမ်ပြစ်လို့မှုလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကတော့အမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပစ်နိုင်တဲ့ဒုံးကျည်ကိုပိုင်ဆိုင်ထားပြီလို့စနေနေ့တုန်းကပြောပါတယ်။မြောက်ကိုရီးယားရင်းနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတနင်္ဂနွေနေ့တုန်းကအချိန်တနာရီနီးပါးတယ်လီဖုန်းကဆင့်စကားပြောဆိုခဲ့ပြီးတော့မြောက်ကိုရီးယားကိုတန်တမာရေးနဲ့စီးပွားရေးဆိုင်ရာ PR တွေပို့ပြီးတော့ပေးသွားကြဖို့ဂျပန်နဲ့အမေရိကန်နှစ်နိုင်ငံကောင်းဆောင်နှစ်ဦးကသဘောတူထားကြပါတယ
်။ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ12ယောက်ရှိသွားခဲ့ပါပြီ။ဇွန်လ31ရက်တနင်္လာနေ့ညနေပိုင်းအထိမြန်မာနိုင်ငံမှာ H1N1 ဂျာဒီတုတ်ကွေးဗိုင်းရပ်စ်ကူးစက်နေသူပေါင်း62ယောက်ရှိနေပြီးသေဆုံးသူ12ယောက်ဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ H1N1 ဗိုင်းရပ်စ်ပိုးကူးနေသူတွေအပါအဝင်အသက်ရှူလမ်းကြောင်းမှာစိုးရိမ်ဖွယ်ရာပြင်းထန်တဲ့ပိုးဝင်ရောဂါဖြစ်ပွားမှုကြောင့်မို့လို့ဆေးရုံတက်ကုသနေရတဲ့လူနာစုစုပေါင်းက213ယောက်ရှိတယ်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ H1N1 ရာသီတုတ်ကွေးအတွက်ဂျမိုင်းနဲ့အားကစားဝန်ကြီးဌာနအနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေကိုအချိန်မြင့်လုပ်နေတယ်လို့လည်းဆိုပါတယ်။ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့အတွက် WHO ကမ္ဘာ့ဂျမိုင်းရဲ့အဖွဲ့ကလည်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ပေးနေပါတယ်။ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးသူစေဦးထက်မနေ့ရှိနေချိန်မှာပဲဒီအများပြည်သူကြားမှာယောဂကူးစက်မှုကိုကြိုတင်ကာကွယ်နိုင်မဲ့အသိပညာပေးဆောင်ရွက်မှုတွေကိုကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အတူလူမှုအဖွဲ့အစည်းတွေလွှတ်တော်ကိုယ်စားလှယ်တွေကလည်းပူးပေါင်းဆောင်ရွက်နေကြပါတယ်
။မြန်မာနောင်းသတင်းဌာနရဲ့အေဒီတာချုပ်ဦးဝင်းစွေကိုဆွဲဆိုထားတဲ့အမှုတွေအားလုံးမြန်မာအာဏာပိုင်တွေပြန်ရုပ်ပေးတင်တယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ခြေစိုက် CPJ သတင်းတော်များကာကွယ်ဆောင်ရှောက်ရေးအဖွဲ့ကပြောလိုက်ပါတယ်။ဦးဝင်းစွေဟာဇန်နဝါရီ30ရက်ညပိုင်းကထိုင်းနိုင်ငံကိုမသွားခင်ရန်ကုန်လေစိတ်မှာဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ဖမ်းခံခဲ့ရတာဖြစ်ပြီးတော့မနေ့တုန်းကတော့သူ့ကိုမန္တလေးတိုင်းတရားရုံးကနေကြက်သိန်း100အာမခံနဲ့ပြတ်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းလာမယ့်ဩဂုတ်လ9ရက်နေ့ကျလို့ရှိရင်သူ့ရဲ့အမှုကိုမန္တလေးတရားရုံးမှာဆက်ပြီးတော့စစ်ဆေးသွားဖို့ရှိနေပါတယ်။ဦးဝီရသူပါရာဇိကကျလို့ယဟန်ဘဝနိဋ္ဌိတန်သွားပြီဆိုတဲ့မန္တလေးယဟန်တပါးရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ပြီးခဲ့တဲ့မလာတုန်းကသတင်းဆောင်မှရေးသားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးဝင်းစွေပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်
။ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ရဲ့ရွေးကောက်ပွဲစီရွေးတာဝန်ရှိသူတွေကြားပေးပို့ခဲ့တဲ့အီးမေးလ်တွေအဖြစ်အတည်ပြုနိုင်တယ်လို့ဆိုရဲအီးမေးလ်ပေါင်း 2,000 ကျော်ကို WikiLeaks website ကထုတ်ပြန်လိုက်ပါတယ်။အီးမေးလ်ပေါင်း 2,155 ခုဟာပြင်သစ်သမ္မတစီရင်ရေးတာဝန်ရှိသူတွေရဲ့အီးမေးလ်တွေဟုတ်မဟုတ်ဤပညာနဲ့စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်။ကြားဖောက်ခိုးယူရရှိတဲ့အီးမေးလ်တွေပြင်သစ်သမ္မတရွေးကောက်ပွဲမတိုင်ခင်ကတချိန်အွန်လိုင်းပေါ်မှာပြန့်နှံ့ခဲ့ပြီးအခုတခါ WikiLeaks သူ့ရဲ့ website ပေါ်မှာဖော်ပြခဲ့တာပါ။စုစုပေါင်းအီးမေးလ် 9,000 ကျော်ကို WikiLeaks ထုတ်ပြန်လိုက်တဲ့အထက်မှာအတည်ပြုနိုင်တဲ့အီးမေးလ် 9,000 ကျော်လည်းပါဝင်ပါတယ်။
ဘောကန်ဒေသနိုင်ငံတွေကိုကျူးကျော်ရန်စဖို့ရုရှားနိုင်ငံလောက်ကြီးကြီးမားမားချင်းချောက်တဲ့နိုင်ငံမရှိတော့ဘူးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကမနေ့တုန်းကပြောလိုက်ပါတယ်။နေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လစ်ဗီးယား၊လစ်သူအေးနီးယားနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးသွားဖို့ကတိပေးတဲ့အကြောင်းကိုလည်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်။ဘောကန် ဒေသနိုင်ငံတွေကသမရတွေနဲ့အမေရိကန်တူသမရတို့အက်စတိုးနီးယားနိုင်ငံမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်ရုရှားဟာနိုင်ငံတကာနေကြားမြင့်တွေကိုအင်အားသုံးပြီးတော့ပြန်ရေးဆွဲဖို့ဆက်ပြီးတော့ကြိုးပမ်းနေတယ်ဒီမိုကရေစီနဲ့ချုပ်ချာအာဏာပိုင်နဲ့လွတ်လပ်တဲ့ဥရောပနိုင်ငံတွေကိုပြိုကွဲသွားအောင်လုပ်နေတယ်လို့လည်းအမေရိကန်တူသမရကဆိုပါတယ်ဒါပေမဲ့ရုရှားနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်မှုတော့မျှော်လင့်ထားတဲ့အကြောင်းလဲအမေရိကန်တူသမရကပြောဆိုထားတာပါ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုကျော်အောင်လင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုစပြီးတော့ထုတ်လွှင့်ပေးပါတော့မယ်။အင်ဂျီရောအရာရှိချုပ်အစ်စ်ဖြစ်လာတဲ့ John Kelly အနေနဲ့သူ့ရဲ့တာဝန်တွေကိုအကန့်ဆုံးထမ်းဆောင်နိုင်သူဖြစ်လိမ့်မယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။တနင်္လာနေ့ကအင်ဂျီရောမှာ Mr. Kelly ကြမ်းကြိမ်ပွဲအပြီးသမ္မတ Trump ကအခုလိုပြောကြားလိုက်တာပါ။John Kelly အင်ဂျီရောအရာရှိချုပ်တာဝန်ဆောက်ယူတဲ့နေ့မှာပဲအင်ဂျီရောရဲ့ပြန်ကြားရေးရညွှန်ကြားရေးမှူးယူထားတဲ့မကြသေးခင်ကမှတာဝန်ယူခဲ့တဲ့အန်တိုနီစကာရာမူစီကိုယာဒုကနေဖယ်ရှားလိုက်တာခံရပါတယ်အင်ဂျီရောမှာစီကန်တင်းကျပ်ဖို့အငိမ့်စားကျယ်လေးပွင့်ဘိုးချုပ်ကြီးကိုအင်ဂျီရောအရာရှိချုပ်တာဝန်ပေးအပ်လိုက်တာနဲ့ပတ်သက်ပြီးတော့မတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
အရင်အင်ဂျီရောအရာရှိချုပ် Rhys Priebus ယာဒုကနေနှုတ်ထွက်သွားပြီးတဲ့နောက်သူနေရာမှာအမိမြေလုံခြုံရေးဌာနဝန်ကြီး John Kelly ကိုခန့်အပ်မယ်လို့သမ္မတ Donald Trump ကြေညာလိုက်တဲ့ကအင်ဂျီရောဝန်ထမ်းတွေကိုချက်ချက်မမတ်ကင်တွယ်ဖို့အတွက်အငိမ့်စားကျယ်လေးပွင့်ဘိုးချုပ်ကြီးကိုသမ္မတကတာဝန်ပေးခဲ့တာလို့ Washington နိုင်ငံရဲ့အသိုင်းအဝိုင်းမှာသုံးသပ်မှုတွေပေါ်ထွက်ခဲ့တာပါ။ Mr. Kelly ဟာအတော်ဆုံးအင်ဂျီရောအရာရှိချုပ်တစ်ယောက်ဖြစ်နိုင်တယ်လို့တင်းနှလာနေကကျန်းသက်စာချိန်ဆပွဲအပြီးမှာသမ္မတ Trump ကပြောကြားခဲ့ပါတယ
်။ I predict that General Kelly will go down in terms of the position of Chief of Staff, one of the great ever.
Bojoji Kelly ha Imbura Wana Aya Shi Jok Tawon go akang song than saung nai mae tu phit mae lo chano chu tin twat sa pyo nai ma de. Chano ru atu twae lut twa nai mae. Po pi aye ji da pyo ya mae so yin American pyan pi a shein wa ji ma la aw chano ru chou sa lut twa ma phit ba de.
Imbura Aya Shi Jok te Tawon John Kelly sa yu de ni ma be. Imbura pyan cha ye ya nyun cha ye mu.Anthony Scaramucci ယာရုကနေနှုတ်ထွက်သွားပါတယ်။ဒီယာရုကိုသူယူခဲ့တာ10ရက်တာရှိနေသေးချိန်မှာရုတ်တရက်နှုတ်ထွက်လိုက်တာကအင်ဂျီရောအရာရှိချုပ်တစ်ကယ်လီရဲ့တောင်းဆိုချက်ကြောင့်ဖြစ်တယ်လို့အင်ဂျီရောတာဝန်ရှိသူတွေကိုကိုးကားပြီး American သတင်းမီဒီယာတွေမှာထုတ်ပြန်နေကြပါတယ်။အင်ဂျီရောအရာရှိချုပ်တစ်အနေနဲ့သူ့ရဲ့အင်ဂျီရောဝန်ထမ်းတွေကိုအစ်စ်ကနေစိတ်တိုင်းချဖွဲ့စည်းနိုင်ခွင့်ရှိတယ်လို့ Mr. Scaramucci ကယူဆကြောင်းအင်ဂျီရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စကလုံးကြမ်းကြမ်းတန်းတန်းနဲ့ဘသူကိုမှခရုမဆိုင်ဘူးဆိုတဲ့ပုံပြခဲ့တဲ့ Mr. Scaramucci ကသူ့အနေနဲ့သမ္မတကိုပြောစရာရှိရင်အင်ဂျီရောအရာရှိချုပ် John Kelly ကတဆင့်မသွားပဲသမ္မတကိုသာတိုက်ရိုက်ပြောမယ်လို့ပြောခဲ့ဖူးတဲ့အကြောင်း New York Times သတင်းစာထဲမှာဖော်ပြထားပါတယ်။အခုတော့ Mr. Kelly ရဲ့တောင်းဆိုချက်ကြောင့် Anthony Scaramucci ယာရုကနေနှုတ်ထွက်ခဲ့ပုံရပါတယ်။သူ့တဘောနဲ့သူနှုတ်ထွက်တာလားဆိုတဲ့မေးခွန်းကိုအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူ Sarah Huckabee Sanders ကတက်တက်မဖြေခဲ့ပါဘူး။ဒါပေမဲ့ Scaramucci ရဲ့ပြောကြားခဲ့ချက်တချို့ကိုသမ္မတကသဘောမကျခဲ့ဘူးလို့ပြောသွားပါတယ်။
The president certainly felt that Anthony's comments were inappropriate for a person in that position, and he didn't want to burden General Kelly also with that line of succession.
Anthony ရဲ့ကောက်ချက်ချပြောကြားမှုတွေဟာသူ့ယာဒူးအဆင့်မှာရှိတဲ့လူတူအနေနဲ့မပြောသင့်တဲ့စကားတွေလို့ယူဆတာအမှန်ပါပဲ။ဒါအပြင်ယာဒူးအဆင့်နဲ့ပတ်သက်လို့ဗိုလ်ချုပ်ကယ်လီကိုသမ္မတကဘယ်လိုမှစိတ်အနှောက်အယှက်မဖြစ်စေချင်ပါဘူး။ကျမတို့ဘက်ကလည်းပြီးခဲ့တဲ့ရက်တွေအတွင်းကပဲသတင်းတောက်တွေကိုတူးချင်းစီလိုက်ရှင်းရှင်းလင်းလင်းအတည်ပြုခဲ့ပြီးလည်းဖြစ်ပါတယ်။ပိုချုပ်ကယ်လီနီနဲ့အင်ဂျီရောမှာအာနာအပြည့်အဝရှိပြီးမှုတန်းအလုံးကသူ့လက်အောက်မှာရှိမှာပါ
။လုတ်ပိုင်ခွေအပြည့်အဝရှိတဲ့အငိမ့်စားပိုချုပ်ကြီးကယ်လီအနေနဲ့အင်ဂျီရောမှာပုံစံတဲ့ပုံမခိုင်မာစီကန်တင်းကျပ်မှုသစ်တွေနဲ့အုတ်ချုပ်သွားလိမ့်မယ်လို့လည်းအင်ဂျီရောပြောခွင့်ရသူကပြောသွားပါတယ်။Mrs. Scaramucci ကအရင်အင်ဂျီရောအရာရှိချုပ် Rhys Priebus ကိုရှင်သီးတဲ့အသုံးနှုန်းတွေသုံးပြီးတိုက်ခိုက်ပြောကြားချက်လူသိရှင်ကြားထွက်ပေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာ Priebus ယာရုကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။သူနေရာမှာအစားထိုးတာဝန်ယူတဲ့ကျယ်လေးပွင့်အငိမ့်စားဗိုလ်ချုပ်ကြီး John Kelly ဟာ American စစ်တပ်မှာအနှစ်40တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်သမ္မတ Trump လက်ထက်မှာအမိမြေလုံခြုံရေးတာဝန်ဝင်ကြီးအဖြစ်နဲ့နယ်စပ်လုံခြုံရေး၊လူဝေမှုကြီးကြပ်ရေး၊စိုက်ဘာလုံခြုံရေးနဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးတာဝန်တွေကိုယူခဲ့ရပါတယ်။ Mr. Kelly လက်ထက်မှာမက္ကဆီကိုနယ်စပ်ကနေ American တဲကိုတရားမဝင်ဝင်ရောက်သူ80ရာခိုင်နှုန်းလောက်ကိုတားဆီးနိုင်ခဲ့တယ်လို့သမ္မတ Trump ကတနင်္လာနေ့ကလုပ်တဲ့ Cabinet စည်းဝေးပွဲမှာချီးကျူးပြောကြားခဲ့ပါတယ်။ အမိမြေလုံခြုံရေးတာဝန်ကိုကြည်ကြည်ပြင်းပြင်းထမ်းဆောင်နိုင်ခဲ့တဲ့ဗိုလ်ချုပ်ကြီးကယ်လီအနေနဲ့အင်ဂျီရောအရာရှိချုပ်တာဝန်ကိုအကောင်းဆုံးထမ်းဆောင်နိုင်လိမ့်မယ်လို့အပြည့်အဝယုံကြည်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။ဗိုလ်ချုပ်ကြီးကယ်လီဟာအမိမြေလုံခြုံရေးဝန်ကြီးတာဝန်မယူခင်ကအစိုးရယာဒူးတာဝန်တွေကိုတခါမှယူခဲ့ဘူးသူမဟုတ်ပါဘူး။စစ်တပ်တာဝန်တွေကိုသာထမ်းဆောင်ခဲ့တဲ့ဗိုလ်ချုပ်ကြီးကယ်လီဟာသူ့ရဲ့သားတစ်ယောက်ကိုလည်းအာဖဂန်နစ္စတန်စစ်ပွဲမှာဆုံးရှုံးခဲ့ဘူးပါတယ်။ဖြောင်းမတ်ပြီးမှန်ကန်တဲ့ထင်တာကိုသာလုတ်တက်သူအဖြစ်သတ်မှတ်ခံရတဲ့ John Kelly အနေနဲ့အင်ဂျီရောမှဖြစ်နေတဲ့ကမကမအခြေအနေတွေကိုအသေးအချာကင်တွယ်နိုင်မယ်လို့ Republican Party ရင်းမှလည်းမျှော်လင့်နေကြပါတယ်ရှင
်။မတ်ဆုမြန်မွန်ပြောပြသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားရဲ့တိုက်ချင်းပြစ်ဒုံးကျည်စမ်းသပ်ပစ်လုမှုကဒေတာတွေနဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအပါအမကအမေရိကန်ပြည်ထောင်စုကိုပါစိုးရိမ်မှုတွေတိုးလာစေတာပါ။မြောက်ကိုရီးယားကိုဖိအားပေးရေးမှာတရုတ်နိုင်ငံဘက်ကအခုတက်ပို့ပြီးတော့တက်တက်ကြွကြွလုပ်ဖို့လဲအမေရိကန်ကတွန်းအားပေးနေပါတယ်ဒီအကြောင်းကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါလိမ့်မယ
်မြောက်ကိုရီးယားရဲ့ချိန်ချောက်မှုဟာကင်တွယ်ဖြေရှင်းလို့ရတဲ့ကိစ္စပါပဲလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကမနေ့ပိုင်းမှာကျင်းပခဲ့တဲ့သူ့ရဲ့ဝန်ကြီးအဖွဲ့အစည်းအဝေးမှာအခိုင်အမာပြောဆိုခဲ့ပါတယ်အဲ့ဒီစည်းဝေးပြီးသတင်းတောက်တူရဲ့အမေကိုတော့သမ္မတထရမ့်ကအခုလိုပြန်ပြီးတော့ဖြေချခဲ့ပါတယ
် We'll handle North Korea. We're going to be able to handle it. It'll be It will be handled.
ကိုရီးယားအရေးကိုကျွန်တော်တို့ကင်တွယ်သွားမယ်။ကျွန်တော်တို့ကင်တွယ်ဖြေရှင်းသွားနိုင်မယ်ကိစ္စလည်းဖြစ်ပါတယ်။အားလုံးကိုကျွန်တော်တို့ဖြေရှင်းသွားမှာပါ
။ပြီးခဲ့တဲ့တောက်ကြနေ့ကတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတစ်ခုကိုမြောက်ကိုရီးယားဘက်ကလှုပ်ဆောင်ခဲ့တာဖြစ်ပြီးတဟာဇူလိုင်လအတွင်းဒုတိယအကြိမ်ပြစ်လွတ်မှုလည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကတော့အမေရိကန်ပြည်ထောင်စုပင်မကုန်းမြေတစ်ခုလုံးကိုပစ်ခတ်နိုင်တဲ့ဒုံးကျည်ကိုသူတို့ပိုင်ဆိုင်ထားပြီလို့စနေနေ့တုန်းကပြောခဲ့ပါတယ်။မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ဦးတနင်္လာနေ့တုန်းကအချိန်တနာရီနီးပါးကြာအောင်တယ်လီဖုန်းကနေတဆင့်စကားပြောဆိုခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့လောရက်တွေကအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအပြင်တခြားနိုင်ငံတွေကိုပါတိုက်ရိုက်ချင်းချောက်လာနေတာဖြစ်ပြီးအလုံးကိုထိခိုက်နစ်နာစေမဲ့လောရက်ဖြစ်တဲ့မြောက်ကိုရီးယားကိုတန်တမာရေးနဲ့စီးပွားရေးဆိုင်ရာဖိအားတွေပို့ပြီးတော့ပေးသွားကြဖို့ဂျပန်နဲ့အမေရိကန်ခေါင်းဆောင်တို့ကသဘောတူခဲ့ကြပါတယ်။ပို့ပြီးတော့ထိရောက်တဲ့လောရက်တွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်မယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကသမ္မတထရမ့်နဲ့တယ်လီဖုန်းပြောဆိုခဲ့ပြီးတဲ့နောက်သတင်းတောက်တွေကိုပြောခဲ့ပါလေ
။ဒိုမေကိုကိုမမလို့တမေ။စဘေတနို必要な措置を取る。との
မဟာမိတ်နိုင်ငံတွေကိုအကာအကွယ်ပေးရေးမှာလိုအပ်သမျှအကုန်လုပ်ပေးမယ်ဆိုတဲ့သမ္မတထရမ့်ရဲ့ခိုင်မာမှုကိုကျွန်တော်တကယ်ပဲအားရကျေနပ်ပါလေ။အခုချိန်ကစလို့ဂျပန်နဲ့အမေရိကန်ကြားခိုင်မာတဲ့ညီညွတ်မှုအောက်မှာစစ်ရေးအရလက်တွေ့ကျတဲ့ဆောင်ရွက်မှုတွေအပြင်ကျွန်တော်တို့ရဲ့လုံနိုင်စွမ်းတွေကိုလည်းတိုးမြင့်လာအောင်လှုပ်ဆောင်သွားမယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုရင်ဆိုင်နေရတဲ့ကျွန်တော်တို့ပြည်သူတွေရဲ့လုံခြုံရေးအတွက်အားလုံးကိုသတိထားပြီးတော့လှုပ်ဆောင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂျပန်စကားနဲ့ပြောသွားခဲ့တာပါမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေတိုးမြင့်လာနေတဲ့ကိစ္စကိုကင်တွယ်ဖြေရှင်းရင်းမှာတရုတ်နိုင်ငံရဲ့အနေထားနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတထရမ့်ကတော့သဘောမကျနိုင်ပဲဖြစ်နေပါတယ်တရုတ်နဲ့ပတ်သက်ပြီးတော့ကျွန်တော်သိပြီးတော့စိတ်ပြက်မိတယ်မြောက်ကိုရီးယားနဲ့ပတ်သက်ပြီးကျွန်တော်တို့အတွက်တရုတ်ကဘာမှမလုပ်ဘူးအပြောသက်သက်ပဲရှိနေတယ်ဒီလိုဆက်ပြီးတော့လုပ်နေတာကိုကျွန်တော်တို့ဆက်ပြီးတော့ခွင့်မပြုနိုင်တော့ဘူးမြောက်ကိုရီးယားပြဿနာကိုတရုတ်အနေနဲ့လွယ်လွယ်လေးနဲ့ဝန်ရှင်းပေးနိုင်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ကနေတဆင့်စနေနေ့တုန်းကရေးသားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဇူလိုင်လအတွက်အလက်ကျဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေတဲ့ကုလသမဂ္ဂဆိုင်ရာတရုတ်နိုင်ငံတာဝန်ကြီးလီယူကြီးကြီးကတော့မြောက်ကိုရီးယားရေးမှအဓိကကျတာကတရုတ်နိုင်ငံမဟုတ်ဘူးလို့မနေ့တုန်းကပဲကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ
် There are two principal parties to the issue of denuclearization and peace and stability on the Korean Peninsula DPRK and the United States
ကိုရီးယားကျောင်းဆွဲမှာငြိမ်းချမ်းမှုနဲ့တည်ငြိမ်မှုတွေရှိလာဖို့နျူကလ িয়ার လက်နက်ကင်းစင်ဖို့လမ်းကြောင်းမှန်ကိုဥတည်စေခြေလှမ်းတွေစတင်ဖို့မှာအဓိကကျတဲ့နိုင်ငံတွေကတော့မြောက်ကိုရီးယားနဲ့အမေရိကန်တို့ပါပဲတရုတ်နိုင်ငံမဟုတ်ပါဘူး
မြောက်ကိုရီးယားရဲ့လိုရက်တွေဟာနိုင်ငံတကာငြိမ်းချမ်းရေးကိုအနေရပေးနေပြီဆိုတာအခုတော့နိုင်ငံအားလုံးကရှင်းရှင်းလင်းလင်းသိနေကြပြီမြောက်ကိုရီးယားအပေါ်မှာစိတ်ရှည်တီးခန့်တဲ့ဗျူဟာကိုကျင့်သုံးမှုကလည်းကုံဆုံးသွားပြီလို့လော့ဆယ်အက်စတိုးနီးယားနိုင်ငံမှာလဲပတ်ရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကတနင်္ဂနွေနေ့တုန်းကပြောခဲ့ပါတယ်တောက်ကြနေတုန်းကမြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးကျည်ပစ်လွတ်ခဲ့ပြီးတော့နောက်တည့်ရက်စနေနေ့မှာပဲအမေရိကန်လေတပ် B1B ဘုံးကျဲတိုက်လေယာဉ်နှစ်စီးဂျပန်က F2 တိုက်လေယာဉ်နှစ်စီးနဲ့တောင်ကိုရီးယားဘက်ကတိုက်လေယာဉ်4စီးတို့ပူးပေါင်းပြီးစေနာရီကြာပူးရဲပြန်တမ်းမှုတစ်ခုကိုကိုရီးယားကျွန်းစစ်ပေါ်မှာပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
ကိုကျော်အောင်လည်းပါခင်ဗျာဇူလိုင်လ30ရက်နေ့ညနေကဖမ်းဆီးခံလိုက်ရတဲ့မြန်မာနောင်အက်ဒီတာချုပ်ကိုဆူဝင်းပေါ်တင်ထားတဲ့ဆွဲချက်တွေ ချက်ချင်းပြန်ရုပ်သိမ်းပေးဖို့ CPJ သတင်းတော်များကာကွယ်ပေးရေးကော်မတီကတောင်းဆိုလိုက်ပါတယ်။အစိုးရကတရားမဝင်အတင်းဖြင့်ကြီးညာချင်းခံထားရတဲ့အဖွဲ့ကတရားစွဲတဲ့အမှုကိုတရားရုံးကလက်ခံပြီးတော့ကိုစွေဝင်းဘာကြောင့်ဖမ်းဆီးရတယ်လဲဆိုတာသူတို့အနေနဲ့နားမလည်နိုင်တဲ့အကြောင်းမြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်။အပြည့်စုံကိုကိုစွေဝင်းလည်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်။
ဥဝိရတုပါရာဇိကကြပြီးဟံဘဝနေထိတန်သွားပြီဆိုပြီးမန္တလေးဟန်တပါရဲ့ပြောဆိုချက်ကိုကိုးကားပြီးပြီးခဲ့တဲ့မလာတုန်းကသတင်းဆောင်မှရေးသားခဲ့တာအပြင်အခြေခံဥပဒေပြင်လုပ်သူတွေကိုမဘာသာသတိပေးဆိုတဲ့ခေါင်းစဉ်နဲ့သတင်းကိုဖေဖော်ဝါရီလ28ရက်နေ့နဲ့28ရက်တွေကသူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာမျှဝေခဲ့တာဒီကြောင့်ကိုဆိုဝင်းကိုဥဝိရတုရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေဆိုသူကမန္တလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မလာ9ရက်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ထိုင်းနိုင်ငံဘန်ကောက်မြို့ကိုအလုပ်ကိစ္စနဲ့တညအိတ်ခီးသွားဖို့ရန်ကုန်လေစိတ်ကိုရောက်လာတဲ့ကိုဆိုဝင်းကိုလေစိတ်လုံခြုံရေးရဲတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။မြန်မာအာဏာပိုင်အနေနဲ့ကိုဆိုဝင်းအပေါ်တင်ထားတဲ့ဆွဲချက်တွေကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် CPJ သတင်းတောင်များအကာအကွယ်ပေးရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးစတီးဗ်ဘတ်လာကပြောပါတယ
်။ CPJ is calling for the government to drop all charges against Kosuwin under Article 6060. We don't have any information.
ပုံမှန်66ကာကြီးနဲ့ကိုဆွေးင်းပေါ်တင်ထားတဲ့ဆွဲချက်တွေကိုမြန်မာအစိုးရအနေနဲ့ပြန်ရုပ်သိမ်းဖို့ CPJ ကတောင်းဆိုပါတယ်။ကျွန်တော်တို့အနေနဲ့အသေးစိတ်အချက်အလက်တွေမသိရသေးပါဘူး။ဒါပေမဲ့သူ့ပေါ်တင်ထားတဲ့အမှုတွေကိုမဖြစ်မနေရင်ဆန်ရအောင်သူတိုင်းပြည်အတွင်းထွက်ခွာလို့မရအောင်တမင်ယူရပြီးတော့ဖမ်းဆီးတယ်ဆိုတာသိတာပါတယ်။သူ့အနေနဲ့နောက်တနေ့မှမြန်မာပြည်ကိုပြန်လာပါမယ်ဆိုတဲ့ကြေညာပေးထားတဲ့ကြားကနေအခုလိုဖမ်းဆီးတာဖြစ်ပါတယ
်မြန်မာအစိုးရဘက်ကလက်ရှိမှာဆက်သွယ်ရေးဥပဒေကိုပြင်ဆင်ရေးဆွဲပြီးလွတ်တော်မှာတင်သွင်းဆွေးနွေးနေပါတယ်ဒါပေမဲ့အခုပြင်ဆင်ရေးဆွဲထားတဲ့ဥပဒေဟာလုံလောက်မှုမရှိဘူးလို့စတီးဗတ်လာကပြောပါတယ်ကိုဆိုဝင်းကိုမန္တလေးတရားရုံးကဇူလိုင်လ31ရက်နေ့မှာကြက်သိန်း90စီနဲ့လူနှစ်ယောက်က300အာမခံနဲ့ပြန်လုပေးလိုက်ပြီဖြစ်တဲ့အတွက်ကိုဆိုဝင်းတို့အုပ်စုဟာမန္တလေးကနေရန်ကုန်ကိုပြန်လာနေကြပြီဖြစ်ကြောင်းမြန်မာနောင်သတင်းထောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ
်မင်းညနေကကျွန်တော်တို့မဟာအမေတရားရုံးကနေပြီးတော့တရားသူကြီးဂျောင်းလီလာသန်းဝင်းကကိုစီကို300အာမခံပေးလိုက်ပါတယ်အဲ့ဒီအတွက်မန္တလေးမှာရှိတဲ့ကျွန်တော်တို့မိတ်ဆွေနှစ်ဦးကနေပြီးတော့အာမခံပြီးတော့ကိုစီကိုအခုညနေရပဲကျွန်တော်တို့ရန်ကုန်ပြန်ဆင်းလာပါတယ်တင်လာတဲ့လူ၂ယောက်က300စီသူကတောင်းဝင်ဆောင်မဲ့ဒေသမှာတော့ရှိပါတယ်ခင်ဗျာ
ကိုစွေပေါ်မှာကတရားရုံးကနေပြီးတော့ကန့်တတ်ချက်တွေဘာတွေများထုတ်ပြန်လိုက်ပါသေးတယ
်ကန့်တတ်ချက်တွေကတော့တစ်ချက်ပထမတစ်ချက်ယုံကြည်မှုလုံးဝဟိုပြတ်လို့မရဘူးယုံကြည်ရင်ယုံကြည်ရအောင်ကိုစွေအနေနဲ့တက်ရောက်ပြရမယ်အဲကိရင်းကယုံကြည်ပြတ်ခဲ့လို့ရှိရင်အာမခံကိုကျွန်တော်တို့ယူသိမ်းနိုင်ရရှိလို့ရှိရဲအဲပြီးတော့အာမခံလာတဲ့လူ၂ယောက်ကတယောက်သိန်း50စီဒီအမကန်ယုံကြည်မှုကျွန်တော်တို့ပြရမယ်ဆိုရဲသမချက်ကလေလို့တရားဒီကြီးကတော့ဘာမှပြောမတော့ပါဘူးခင်ဗျာ
အဲ့တော့ကိုဆွေဝင်းကဩဂုတ်လ9ရက်နေ့မှာသူတို့ယုံချင်းပြန်ခေါ်ထားတယ်ဆိုတော့ကိုဆွေဝင်းကဆက်သွားပြီးအမှုရင်ဆိုင်ရမှာပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ကတော့ဒီယုံချင်းနဲ့ယုံချင်းနဲ့ကိုဆက်လက်ပြီးတော့ဥပဒေလမ်းကြောင်းဆက်လက်ရင်ဆိုင်ဖို့ရှိပါတယ်တရားစွဲကြည့်ဆိုတော့ကျွန်တော်တို့ကတော့ဥပဒေလမ်းကြောင်းအတိုင်းပဲကျွန်တော်တို့ပြန်လဲခုခံဖို့ပဲဆင်ရမှာပေါ့
နောက်တစ်ခုကျွန်တော်သိချင်တာကအခုတကယ်တကယ်ပြောမယ်ဆိုလို့ရှိရင်ဆိုရထုတ်ပြန်ချက်တည်းအရဆိုမပါတာဟာတရားဝင်အဖွဲ့အစည်းရဲ့လို့သူကမရှိတော့ဘူးတရားမဝင်အဖွဲ့အစည်းဆိုပြီးတော့ကြေညာထားပြီးသားဖြစ်နေတော့ဒီတရားမဝင်တဲ့အဖွဲ့အစည်းကိုဟိုမထင်မမြင်ပြုလို့စော်ကားလို့ဆိုပြီးတရားဆွဲတဲ့အမှုဟာဘယ်လိုများဖြစ်သွားမလဲအမှုလမ်းကြောင်းအရာ
မူလမ်းကြောင်းကတော့အဲ့ဒါတော့ကျွန်တော်တို့ပြေခွင့်နေတဲ့အခြေအနေပေါ်မူပြီးတဲ့ဒီတော့ဒီတရားစီရင်နဲ့ကျွန်တော်စီရင်ဆုံးဖြတ်မဲ့တရားသူကြီးတွေပုံမှန်လည်းမှုပြီးရပေါ့နော်လက်ရှိအချိန်မှာဆိုရင်မမသာဆိုတာမရှိတော့ဘူးတကယ်တော့မမသာဆိုရဟာလေအကုန်လုံးကတုံးသွားပြီဒီလိုနားနေရတယ်အဲ့တော့ဟိုဘယ်လိုလာမလဲဆိုတာကတော့ကျွန်တော်လည်းမပြောတတ်ဘူးပေါ့နော်ဟိုအဲ့လိုမျိုးသာပြောရေးဆိုရင်ကျွန်တော်တို့ကပူရောအဟောမီလာကမမသာဖွဲ့တာပူရောပြက်စီးနေပြီမရှိတော့တဲ့အချိန်ဒီမှာဘာလို့ဘာဖြစ်လို့များတရားရုံးပေါ်ဆက်တင်လဲတရားရုံးကဟိုတရားစွဲဝင်ပြီလဲဆိုရဲဟိုနေထားတာလဲကျွန်တော်တို့ညာရေးစဉ်းစားစရာဖြစ်နေတာဟုတ်အဲ့ဒီတရားရေးလမ်းကြောင်းအတိုင်းလဲဟိုကျွန်တော်တို့ကတော့ဥပဒေနဲ့အညီကျန်တဲ့ခုပဲချိပါမယ
်ကိုစွေဝင်းရဲ့အမှုကိုမန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုစွေဝင်းလိုင်းပြောပြသွားတာဖြစ်ပါတယ် မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုဟာဇူလိုင်လ22ရက်နေ့ကနေ31ရက်နေ့ထိတနင်္ဂနွေလုံးတိုက်တာနဲ့62ဦးနဲ့တိစုံသူ12ဦးထိရှိသွားပြီလို့သိရပါဗျ။ရောဂါထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ WHO ဌာနကိုယ်စားလှယ်က VOE ကိုပြောပါဗျ။ဒီရောဂါအတွက်လူရထက်ပိုပြီးတော့စိုးရိမ်မလွန်ကြဖို့ကူးစက်ပြန့်နှံ့မှုကိုကာကွယ်နိုင်အောင်လက်ကိုတန်ရှင်းအောင်ထားရအရေးကြီးတဲ့အကြောင်းပြောပါရစေ။အဖြစ်အပျက်ကို WHO ရန်ကုန်ရုံးမှာမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကိုတွားပြီးတော့တွေ့ဆုံမေးမြန်းခဲ့တဲ့ဒေါက်ခင်မြို့သက်ကပြောပြပေးပါလိမ့်မယ
်။လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးတိုက်ဖျက်ရေးကို WHO ကတည်တည်ချာချာကူညီဆောင်ရွက်ပေးနေပါတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကပြောပါရစေ။
From WHO, we have been supporting, as requested also, the Ministry of Health and Sports.
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါတိုက်ဖျက်ရေးအတွက်မြန်မာစိုးရတာဝန်ရှိသူတွေနဲ့နှိမ့်စင်လိုလိုပဲ WHO တိုင်ပင်ဆောင်ရွက်ပေးနေပါတယ်။ဒီရောဂါဖြစ်ပွားလာတဲ့ပတ်သက်ပြီးအကူအညီပေးဖို့မြန်မာအစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာလက်ခံရရှိခြင်းကစပြီးတော့စတင်ဆောင်ရွက်ခဲ့တာပါ။
WHO ကဒီယောဂါထိန်းချုပ်ကာကွယ်ရေးဆိုင်ရာဤပညာတွေကိုကူညီပံ့ပိုးပေးနေတယ်လို့ယောဂါကာကွယ်ရေးအတွက်ဂျပန်မှာရှိတဲ့ဓာတ်ခွဲခန်းကိုမြန်မာနိုင်ငံမှာဖြစ်ပွားတဲ့ပိုးမျိုးစားနဲ့ပတ်သက်ပြီးလိလာဆန်းစစ်ဖို့ပေးဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ယောဂါဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှုတွေကိုပါပူးတွဲပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒေါက်တာဂျိုးစ်အနေနဲ့တနင်္လာနေ့ကကျန်းမာရေးဆိုင်ရာပြည်ထောင်စုဝန်ကြီးဒေါက်တာဦးမြင့်ထွေးဦးဆောင်တဲ့ရာသီတုတ်ကွေးရောဂါ H1N1 virus ပိုးဖြစ်ပွားနေစေအခြေအနေပြည်သူတွေကြားကြိုးတင်ကာကွယ်နိုင်ရင်းနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုပါတက်ရောက်ခဲ့ပြီးကျန်းမာရေးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့တနင်္လာနေ့ညမှာလဲ WHO ရဲ့ဒေသရင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံနယူးဒီလီရုံးနဲ့ဂျနီဗာက WHO ဌာနချုပ်တို့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုတ်ကွေးရောဂါအတွက်ပြန်လည်သုံးသပ်မှုတွေလုပ်ဖို့ရှိတဲ့အပြင်မိဖက်အဖွဲ့တွေနဲ့လည်းဆက်သွယ်ပြီးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလိုပဲတခြားအိန္ဒိယနိုင်ငံတွေမှာလည်းဒီယောဂါဖြစ်ပွားမှုဟာရာနဲ့ချီရှိနေပြီးအိန္ဒိယတချို့ဒေသတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကတွေ့ရတာလို့ပြောပါတယ်။ဒီနိုင်ငံတွေမှာမြန်မာနိုင်ငံထက် H1N1 ယောဂါအကူဆက်ခံရတဲ့ပုံများနေတာတွေ့ရပြီးထိုင်းနိုင်ငံမှာပါရှိနေတာကို WHO ကတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကလက်ရှိအခြေအနေဟာသတိပေးရတဲ့အဆင့်ထိမရောက်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့မပြတ်ဆောင်ကြည့်ဖို့ရေးကြည့်တာမို့ WHO ကကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်ဒီယောဂါအတွက်လက္ခဏာပြဖို့2ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြခင်မှာပဲယောဂါဖြစ်ပွားသူဥယေပိုးပြီးတိုးလာနိုင်ခြေရှိနေတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုသတိပေးထားကြောင်းလည်းပြောပါတယ်ဒါပေမဲ့ဒီယောဂါအတွက်စနစ်တကျကာကွယ်တားဆီးမှုတွေလုပ်နိုင်တာမို့မြန်မာနိုင်ငံသားတွေအနေနဲ့ဒီယောဂါအတွက်သိပ်ပြီးအစိုးရမလွန်စေချင်ဘူးလို့လည်း WHO အဖွဲ့ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ
် I think it's very important to mention that influenza is yes a potentially
တုတ်ကွေးယောဂါဟာအသက်ပါအနေရှိလာနိုင်တာမို့တိတ်အလေးနဲ့ထားရတဲ့ယောဂါတမျိုးဖြစ်လာနိုင်တာကြောင့်လူတွေတိတ်ဆိုးရင်ကြမယ်ဆိုတာကိုနားလည်ပါတယ်လို့အသေးချာပြောပြရစီဒါပေမဲ့လူရာထက်ပိုပြီးတော့မဆိုးရင်ကြဖို့တော့ပြောချင်ပါတယ်
လူသားတိုင်းဟာ virus ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးအရိကကတကူရေးကာကွယ်မှုလုပ်နိုင်တဲ့အနေထားပေါ်မူတည်ပြီးကူးစက်မှုခံရတဲ့အခြေအနေကွာခြားတယ်လို့ပြောပါတယ်။ကလေးတငယ်တက်ကြီးရွယ်အိုတွေနဲ့ကိုဝန်ဆောင်မိခင်တွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပေမဲ့တာမန်ကျန်းမာရေးကောင်းတဲ့လူငယ်လူလတ်တွေအနေနဲ့အခြေခံကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုတွေကိုနားလည်ရင်ကူးစက်မှုနည်းပါစေတယ်လို့ပြောပါတယ်
။ The best prevention in public health is to wash your hands frequently with soap and water.
လူတို့ကျန်းမာရေးအတွက်အကောင်းဆုံးကာကွယ်ရေးကတော့လက်ကိုဆက်ပြာနဲ့သေးသေးချာချာခဏခဏဆေးပေးဖို့ပါ။တကယ်လို့ဆက်ပြာနဲ့ရေဆေးဖို့လွယ်လွယ်ကူကူမရနိုင်ဘူးဆိုရင်တောင်လက်ကိုပိုးသက်စေရင်လိမ့်ပေးဖို့ပါ။အထူးသဖြင့်အစားအသောက်ကိုမကင်ခင်မှာလက်ကိုစင်ကြအောင်လှုပ်ပေးဖို့ပါ။နှာခေါင်းနဲ့ပါးစပ်တွေကိုပိတ်ဆီးတာတွေကတော့လူနာနဲ့ထိတွေ့သူတွေ၊သူနာပြုတွေအတွက်ပိုကောင်းပါတယ်
။ဒါအပြင်ကူးစက်မှုဟာ H1N1 လိုလူချင်းချင်းကြားဖြစ်စေ H5N1 လိုကြင်ခင်တဲ့တခြားတရိစံတွေကနေတဆင့်ဖြစ်စေကူးနိုင်တာမို့ဒါတွေကိုသတိထားဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kHz 1905ကပါတို့ချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်စီစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
အားလုံးတော့မြေဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ဧက3နဲ့ကျွန်တော်ဥ
ပဒေစီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြရမှာဖြစ်ပါတယ်။ဒါအပြင်တုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပြပါမယ်။မြန်မာကာကွယ်ရေးဦးစီးချုပ်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်ပြီးတော့ The Diplomat Online စာဆောင်မှာအန်ဆူမန်ချောင်ဒရီရေးသားထားတဲ့တုံ့တက်ချက်ဆောင်းပါးကိုတင်ပြမယ်ဆိုရင်အခုလ9ရက်နေ့ကနေစတင်ပြီးတော့ရှေ့ကြာတေဝင်တွားရောက်ခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းစစ်ဖက်နဲ့ဆိုင်တဲ့နေရာတွေကိုစစ်ဖက်နဲ့မတက်ဆိုင်တဲ့နေရာတွေကိုပါတွားရောက်လည်ပတ်ခဲ့ပါတယ်။ခီးစဉ်အတွင်းဝန်ကြီးချုပ်နရင်ဒရာမူရီကာကွယ်ရေးဝန်ကြီးမြို့သားလုံချုံရေးအကြံပေးစာရာတွေအပါအဝင်ထိတ်တန့်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်ရဲ့သတင်းတပတ်ကြားခီးကတော့အိန္ဒိယရဲ့တန်တမာရေးဆိုင်ရာချဉ်းကပ်မှုဖြစ်တယ်လို့ရေးသားထားပါတယ်။အရင်ကနေတော့တော်တော်ကိုကြွားချပါတယ်။နရင်ဒရာမိုဒီဝန်ကြီးချုပ်ယာရုလက်ခံတဲ့အခမ်းအနားတုန်းကအဲ့ဒီချိန်ကမြန်မာသမ္မတဦးသိန်းစင်ကိုဖိတ်ကြားခြင်းမရှိခဲ့ပါဘူး။အဲ့ဒီနောက်ပိုင်းမှာတော့ပြောင်းလဲမှုတွေကတိတိတသားထင်ရှားလာပါတယ်လို့ရေးသားထားပါတယ်။တိုက်ဆိုင်နေလို့ပဲဆိုရမလားဒီခီးစဉ်တွားရောက်ခဲ့တဲ့အချိန်ဟာအိန္ဒိယနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးကအလွန်တင်းနေမှမှာဖြစ်နေခြင်းဖြစ်ပါတယ်။ဒီခီးစဉ်ဟာနေပြည်တော်နဲ့နယူးဒေလီရဲ့ဆက်ဆံရေးသာမကတောင်အာရှဒေသရဲ့ပထဝီနိုင်ငံရေးပုံသဏ္ဍာန်ပြောင်းလဲလာတာကိုပါတွေ့နိုင်တယ်လို့ရေးသားထားပါတယ်။လက်ရှိအိန္ဒိယအစိုးရဟာအရင်တုန်းကအစိုးရနဲ့မတူပါဘူး။အိန္ဒိယအတွက်မြန်မာနိုင်ငံဟာစီးပွားရေးကြားဖြစ်တဲ့အရှိတောင်အာရှဒေသနဲ့ကုန်းမြေတရာခင်းထားပြီးတော့ဆက်ဆက်ပြီးတဲ့မဟာဗျူဟာကျတဲ့တိုင်းပြည်တစ်ခုဖြစ်တဲ့တောင်အာရှပေါ်တရုတ်ရဲ့အလင်းမြန်ဩဇာလွှမ်းမိုးမှုတွေကိုချင်းခွင်ရှာညှိနှိုင်ရေးအတွက်အရေးပါတဲ့အခွင့်အလမ်းတစ်ခုဖြစ်တယ်ဆိုတာကိုအခုအစိုးရကသိထားပါဗျ။လွန်ခဲ့တဲ့3နှစ်တာကာလအတွင်းအိန္ဒိယဟာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတက်တက်ကြွကြွလှုပ်ဆောင်လာခဲ့ပါဗျ။စစ်ဘက်ဆိုင်ရာအချင်းချင်းဆက်ဆံရေးတွေဦးစားပေးပြီးတော့လှုပ်ဆောင်လာပါဗျ။မြန်မာစစ်တပ်ခင်းမိဖို့အတွက်နဲ့မြမရေးတက်ဆွမ်းဆောင်ရေးတိုးတက်စေဖို့အတွက်ကူညီပေးမယ်လို့လည်းအိန္ဒိယကပြောဆိုထားပါဗျ။မကြသေးခင်ကပဲအမေရိကန်ဒေါ်လာ 38.6 မီလီယံတန်ဖိုးရှိတဲ့အပေါ်စားတော်ပီဒိုတွေရောင်းချဖို့အတွက်လက်မှတ်ရေးထိုးခဲ့ပါတယ်။နှစ်နိုင်ငံရေတပ်ပေါင်းပြီးတော့ရေကြောင်းကင်းလှည့်တာတွေကလည်း3နှစ်တာကာလအတွင်းမှာအကြိမ်များစွာပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းခိုလုံပြီးတော့အိန္ဒိယကိုဆန့်ကျင်နေတဲ့လူမျိုးစုတပုံတွေကိုနှိမ့်နှီးရေးမှာမြန်မာတပ်မတော်ဟာအဓိကခန်းကဏ္ဍမှာရှိတယ်လို့အိန္ဒိယကရှုမြင်ထားပါတယ်။ဒီချက်တွေကမြန်မာကာကွယ်ရေးဦးစီးချုပ်ကိုကော်စောညီခင်းပြီးတော့ကြိုးစားတာဖြစ်မယ်လို့သုံးသပ်ရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြကြင်တာကတော့မြန်မာနိုင်ငံမှာနိုင်ငံသားရေးမူဝါဒကျွမ်းကျင်သူပညာရှင်တွေဘာဖြစ်လို့လိုအပ်နေတာလဲဆိုတဲ့ခေါင်းစဉ်နဲ့ Asia Times Online ရဲ့သဘောထားအမြင်ကဏ္ဍမှာနေရန်ဦးရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံဟာနှစ်ပေါင်း90ကျော်စစ်အာဏာရှင်အုပ်ချုပ်မှုအောက်ကနေရုန်းထွက်လာပြီးတော့နိုင်ငံတကာအတိုင်းအဝန်းနဲ့ပြန်လည်စတင်ဆက်သွယ်မှုတွေပြုလုပ်နေပါပြီ။ကိုယ့်အကူအထီးကျန်ဖြစ်ကာလကြာရှည်နေလာခဲ့တဲ့တန်းပြီဟာပြင်ပကဘာရဲ့အကြောင်းအစီငေါ်မတက်အကန့်အသတ်လောက်သာတရှိသဘောပေါက်ထားတာဖြစ်တယ်လို့ရေးသားထားပါတယ်အခြေအနေတွေကိုစမ်းစစ်ဝေဖန်တုံ့သက်ရတဲ့ကိစ္စတွေမှာမူဝါဒချမှတ်သူတွေအနေနဲ့အားနည်းမှုတွေရှိနေတယ်လို့လည်းထောက်ပြထားပါတယ်နိုင်ငံသားရေးမူဝါဒချမှတ်သူတွေအနေနဲ့ကဘာကြီးမှာဘာတွေဖြစ်ပျက်နေတယ်ဆိုတာကိုသိရှိဖို့ဘလို့အချက်လက်တရားတန်းပြီပေါ်မှာတက်ရောက်မှုတွေရှိနေတယ်ဆိုတာကိုသိရှိဖို့အတွက်အထောက်အကူပေးဖို့နိုင်ငံသားရေးမူဝါဒဆိုင်ရာကျွမ်းကျင်သူတွေမြန်မာနိုင်ငံမှာလိုအပ်နေပါတယ်လို့ရေးသားထားပါတယ်ပြည်တွင်းမီဒီယာတွေမှာနိုင်ငံသားသတင်းတွေဖော်ပြပါတယ်BBC VOA အစရှိတဲ့ပြပအတန်းလွင့်ဌာနတွေကလည်းထုတ်လွှင့်ပေးပါတယ်။ဒါပေမဲ့မလုံလောက်ပါဘူး။အတွင်းကြကြနှိုက်နှိုက်ချွတ်ချွတ်သူတည်တနာပြုလုပ်ပြီးတော့ဝေဖန်သုံးသပ်ချက်တွေလိုအပ်နေပါတယ်။စသဖြင့်ရေးသားထားပါတယ်။အပြည့်အစုံကို Asia Times မှာဖတ်ရှုနေပါတယ
်။ဒေါ် ော့ရှင်ခင်ဗျာပြီးခဲ့တဲ့သတင်းပတ်တွင်ကကြောက်ပြောင်းမျိုးကစောင်းအောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအောင်ကိုဖျက်ဆီးပစ်လိုက်ပါတယ်လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်ဆရာဖြစ်လာပါတယ်ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်ပါသလဲဘလို့ကင်တွယ်နေပါသလဲသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးလို့သူတွေဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ကိုယ့်ရဲ့မေးခွန်းတွေကိုပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923821994လေးဖြစ်ပြီးတော့email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါမယ်ခင
်ဗျ။အင်္ဂါညတိုင်းရီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ရဖို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာ။အခုတော့မနေ့ကနေ့နားဆင်နေကြ American Indian တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးပါတော့မယ်။
ဒီမင်းတင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက d r i v e drive ကမောင်းတာ m e m e ကကျွန်တော်ကျမ u b up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် t h e the w a l l wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာမော်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်။ဒီသုံးဆင်းသက်လာတာကတော့လောင်အင်းထဲမှာရောက်နေတဲ့တရိတ်ဆန်းတကောင်ကိုအပြင်ကဆရဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အင်းရဲ့နေရာမော်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးဝင်ဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်စီးပွားရေးကဏ္ဍကိုအရင်ကြားမှာပါဖားကန့်ကြောက်စေးမြေမှာကွန်မြူနတီတူးယူပိုင်ခွင့်နဲ့ဆိုင်တဲ့ဥပဒေတစ်ကိုလက်ရှိ NLD အစိုးရဦးဆောင်တဲ့လွတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲနေတာပြီးတော့ရှိနေပြီဖြစ်တဲ့အတွက်မကြခင်မှာအမျိုးသားလွတ်တော်ကိုတင်သွင်းနိုင်တော့မှဖြစ်ပါတယ်ဒီကြောင်းအမျိုးသားလွတ်တော်အမတ်ဦးခမောင်မြင့်ကိုဆက်တွေ့မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ချင်းပြည်နယ်ဖားကန့်ဒေသမှာကျောက်စင်းတူဖော်ခွင့်လိုင်စင်အပါအဝင်အခွန်ကောက်ခံမှုဆိုင်ရာဥပဒေမူကြမ်းအစ်တွေကိုလွတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲပြီးစီးသွားပြီးဖြစ်တဲ့အတွက်မကြာခင်မှာဥပဒေအဖြစ်ပေါ်ထွက်လာပြီးလက်ရှိဖြစ်ပေါ်နေတဲ့အလွန်အကျွံတူဖော်မှုတွေကိုထိန်းသိမ်းနိုင်တော့မယ်လို့ချင်းပြည်နယ်မဲဆန္ဒအမှတ်6ကိုကိုယ်စားပြုတဲ့အနယ်ဒီအမျိုးသားလွတ်တော်အမှလည်းဖြစ်လွတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ်
ကျွန်တော်တို့ကအားလုံးတော်မြတ်ဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ရက်3နေကျွန်တော်ဥပဒေကြမ်းနဲ့တော့ကျွန်တော်တို့ပြန်စားသတ်ကော်မတီနဲ့ဆွေးနွေးညှိနှိုင်းလို့ပြီးသွားပြီလွတ်တော်အမျိုးသားလွတ်တော်ကိုပဲကျွန်တော်ချဖို့ကြံတော်တယ်အဲ့ဒီမှာကဥပဒေမဲ့တယ်လို့ဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုမရှိတော့ကျွန်တော်အလုံးထိန်ရမယ်ထိန်ရမယ့်အချိန်မှာဒီဥပဒေတွေထွက်ပြီးတော့မှကျွန်တော်ထိန်မယ်ပြီးရင်ကျွန်တော်တို့အဲ့ဒီနောက်မှာမှရပ်ပေါင်း90ဆိုတော့ကျွန်တော် regulation ဆိုတော့ဒီညီဥပဒေပြန်လုပ်ရမယ်လုပ်ပြီးတော့မှဥလာမဲ့ပွင့်လင်းရာဒီကြမှာကျွန်တော်ကအစအစအရာရာပြပြပြင်းပြင်းနဲ့ ထိနေအောင်လုပ်ရတော့မယ်ဧက90ဆိုတော့ကျွန်တော်စီမှာဝန်ထမ်းလည်းမရှိကျောင်းမြေဝန်ထမ်းလည်းမရှိအဲ့လိုမျိုးအကွက်ပေါင်းက၄90လောက်ပေးထားလဲအဲ့လိုမျိုးကုမ္ပဏီတွေက၄90လောက်ပေးထားတော့မနိုင်မနေနဲ့ကျောင်းမြေဟုတ်ရုံးကလည်းမထိနိုင်တော့အကုန်လုံးကမရမတာဖြစ်ကုန်တာပေါ့ဗျာဒီထက်လည်းစိတ်ကဖြစ်နေတော့ကျွန်တော်စီမှာအကျက်တမ်းမှုရှိတဲ့ကြောက်တယ်ဆိုလို့ရှိရင်လည်းနိုင်ငံတော်ကမရဘဲနဲ့လုံခြုံမှုမရှိတာနဲ့ပဲကိုယ်ပဲလိုလိုဒီပဲလိုလိုနဲ့အဖက်နိုင်ငံအကုန်ရောက်သွားတော့ပေါ့ဗျာအဲ့လိုတွေဖြစ်နေတော့ကျွန်တော်တို့ကဒါကြောင့်မို့လဲဥပဒေကိုအမြဲဆုံးလုပ်တာဒါတော့မှကျွန်တော်တို့အရန်ကြပါတယ်တနစ်ကြော်ကြပါတယ်ကျွန်တော်ဥပဒေလုပ်တာတော့မ
ှလက်ရှိဥပဒေမူကြမ်းထဲမှာကြောက်စိမ့်တူယူခွင့်အစဉ်စဉ်ခွဲခြားတတ်မှတ်ထားပုံကိုလည်းဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ
်ဥကြတော့ကျွန်တော်တို့ရဲ့အကျိုးတူရဲ့လို့တော့မရှိတော့ပေါ့ဗျာဥကကျွန်တော်ပြုထားတဲ့ဥပဒေကအလတ်စားရဲ့အသေးစားရဲ့လက်လုပ်လက်စားရဲ့၃မျိုးရှိတယ်ဥနာမည်ခေါ်ရမှာတော့အလတ်စားသူ့ပေါ်ထုတ်လုပ်မှုပေါ့နောက်တစ်ခုကအသေးစားသူ့ပေါ်ထုတ်လုပ်မှုရဲ့နောက်လည်းလုပ်လဲဆက်ရတာပဲလက်စားကတော့9ဧကနဲ့3နဲ့နောက်အသေးစားကတော့3ဧကတနစ်ပေးထားတယ်ကျွန်တော်တို့နောက်ဟာတွေကတော့ကျွန်တော်တို့ကပြည်နယ်ကိုလုပိုင်ခွင့်တနည်းနိုင်ပြီးမှလုပ်ပါဆိုကျွန်တော်တို့အဲ့လိုရည်ထားပေးတယ
်လုပ်ငန်းရှင်တွေအတွက်အဆင်ပြေအောင်တွင်းဝကွန်ကောက်တာကိုဖျက်သိမ်းပြီးတခြားအခွန်ကောက်ယူတာကိုလည်းရှော့ချဖို့ဒီဥပဒေမူကြမ်းမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်ဒါအပြင်ကြောက်စိမ့်အချောတဲ့ထုတ်လို့ရောင်းချတဲ့နေရာမှာလည်းပိုပြီးအဆင်ပြေအောင်ဥပဒေမူကြမ်းအစ်မအဆိုးပြုထားတယ်လို့ဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုတဲ့အထဲမှာဟိုတခုပါတော့ဗျာဟိုတုန်းကတော့နည်းနည်းခက်ခဲတာပေါ့ဥကြတော့ကျွန်တော်တို့ကကြောက်စိမ့်ကိုအချောတယ်လုပ်မဲ့လုပ်ငန်းကိုကျွန်တော်တို့ကတရားရခိုင်နှုန်းပြည့်နိုင်ငံသားကိုနိုင်ငံသားယင်းမိမှုမှာပေးထားတယ်တူးတာတော့မပေးဘူးတချို့ကြတော့အဲ့တူးနေတဲ့ကုမ္ပဏီနဲ့ပဲဖက်ဆက်ဟိုအချောတယ်လုပ်ငန်းမဲ့လုပ်လို့ဒုတိယမဟုတ်နိုင်ငံတော်နဲ့ပဲဒုတိယမဟုတ်ကြောက်မြတ်ဌာနနဲ့ပဲဘောင်းပြီးတော့မှ joint venture အနေနဲ့ပဲလုပ်လို့ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ပေးထားတယ
်အရင်ရှိခဲ့တဲ့ဥပဒေအဟောင်းကိုပြင်ဆင်ပြီးအစ်စ်ပြန်လဲရေးဆွဲတာဟာဖက်ကန်ဒေတာကတဘာဝပတ်ဝန်းကျင်ကိုရေရှည်ထင်းသိမ်းနိုင်ရေးအတွက်ရည်ရွယ်ခြင်းဖြစ်ကြောင်းဥက္ကမောင်မြင့်ကပြောပါတယ
်သားစီမြေစစ်နဲ့တဘာဝပတ်ဝန်းကျင်ထင်းကျင်လို့ကျွန်တော်တို့ကလုပ်ရတာအဓိကကြောက်စိမ့်ဆိုတာကကျွန်တော်တို့ကတကယ်တကယ်ကြတော့ဘုံဘလောထုတ်လို့လည်းမရဘူးဥထုတ်နေတဲ့ဥစ္စာကလည်းကျွန်တော်တို့ဟိုလုံးကဆိုလို့ရှိရင်တလုံးရောင်းတာနဲ့အခုတကူတော်ရောင်းတာနဲ့တူနေတယ်။အခုကျွန်တော်ပြန်ပြောင်းရမှာပြောင်းပြန်ဖြစ်လအောင်ပြန်လုပ်ရမှာသူတို့ကဟင်းရဲ့ကုစင်းရဲ့လို့တခါတည်းနင်းကခွာတူမှဘာကြောင့်လဲဆိုတော့ဒီလုပ်ငန်းရှင်တွေကတော့ကုမ္ပဏီတွေကတော့သူတို့ကတော့ငွေကြေးတတ်နိုင်တဲ့လူနောက်ပြီးတော့မှတချို့ကျတော့ငွေပြူလာလုပ်တဲ့လူတွေတချို့ကျတော့ဒီဥစ္စာဥစ္စာအပင်လို့တီးလာတဲ့အတီးမျိုးမှမဟုတ်ပဲဗျာ renewable မှာဖြစ်လာရတဲ့ဥစ္စာဆိုတော့သူတို့ကပါတော့တူပြီးမှကိုရောင်ကြီးတွေစောက်စောက်ပြီးတော့မှအဲ့ဒီမှာတိမ်မှထားချိန်ကြရင်ရှာရင်ရောင်းမယ်ဆိုတဲ့ပုံစံနဲ့လုပ်နေတော့ကျွန်တော်ခံလိုက်ရတာပေါ့ဗျာ
ဖကန်ဒေတာမှာရေမစေးကြောက်ကောက်သူတွေမကြခဏတိတ်ဆုံးမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့အဲ့ဒီလူတွေအကြားမွေးရည်ဆေးဝါးအလွန်ကျုံသုံးဆွဲနေတဲ့ကိစ္စကိုလည်းကိုင်တွယ်ဖြေရှင်းသွားဖို့စီစဉ်နေကြောင်းဥက္ကမောင်မြင့်ကပြောပါတယ
်ဒီအရေးကိုနီးတယ်ကတော့ကျွန်တော်ရှိပါတယ်ဘာကြောင့်လဲဆိုတော့သူတို့စီမှာလည်းရေမစေးရလို့တော့ကျွန်တော်တို့ကသူတို့ကိုင်တွယ်လို့မရဘူးအဲ့သူတို့အထက်မှာလည်းပြင်မှုကျူးလွန်တဲ့လူတော့ဥပဒေရကျွန်တော်တို့အေးယူလို့ရတာပေါ့ဗျာအေးယူလို့ရတယ်ဆိုတော့သူတို့အထက်မှာလည်းတရားမှာ50 60လောက်ကငွေစည်းဆွဲတဲ့လူတွေဖြစ်တယ်ဒီအရူလည်းကျွန်တော်ပြန်လဲပြူထောင်ရမှာဒီအတွက်လည်းကျွန်တော်တို့ကသူတို့အတွက်လုတ်ကင်ခွင့်ပေးဖို့အတွက်ကိုကျွန်တော်စဉ်းစားပြီးတော့မှတပိုင်းတမိုင်းတို့ဒီအသေးစားတို့ကျွန်တော်တို့ပြန်လှူထားပေးတာနောက်သူတို့ကိုလည်းကျွန်တော်တို့ကဒီ church တွေမှာလည်းဥ Christian church တွေဘာလို့မှလည်းမိစ္ဆာတွေမှာတချို့ပါတယ်ဟိုတော့ပြင်စီတယ်ဟိုတော့သူတို့စိတ်သဘောအရစိတ်လေလာရင်မှကောင်းကျင်တယ်ဆိုလို့ရှိရင်သူတို့ဒီမရှိကထောင်ကအေဂျီတင်းတို့ဘယ်တို့မှလည်းချက်ချောင်းနဲ့မှလည်းကျွန်တော်တို့ငွေစည်းဝါးတွေဖြတ်ပေးနေပါတယ်နောက်ပြီးတော့မှဒီမတုံးဆွဲအောင်လဲကျွန်တော်တို့ကပညာပေးတာတို့ဘာတို့ညာတို့လောက်ကြတာပေါ့ဗျာဒီ NGO တွေဘာတွေနဲ့နောက်တစ်ခုကရောင်းတဲ့လူတွေဘာတွေလဲကျွန်တော်တို့ကတတ်နိုင်လောက်တော့သားလာပေါ့ဗျာဥရတော့တော်တော်များများကတော့ဖြည်းဖြည်းရုပ်လေးလုတော့မယ်ဆိုတော့အကုန်တော့နည်းနည်းတော့တချို့ရှင်းပြေကုန်ကြပြီ
ဖက်ကန်ဒေတာမှာလက်ရှိအခြေအနေအရမတည်ငြိမ်မှုတွေဖြစ်ပေါ်နေပေမဲ့လည်းနောက်တစ်ချိန်အေဂျင့်တည်ငြိမ်သွားရင်တော့တရားစာတတွေကိုခွဲဝေတုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြူထားတာလဲကျွန်တော်တို့ကဘာကြောင့်လဲဆိုတော့ဒီမငြိမ်းချမ်းတဲ့ကာလမှာအကယ်၍ကျွန်တော်တို့ကဒီမိုကရေစီနဲ့ဖက်ဒရယ်ရရလာပြီဖက်ဒရယ်ရလာပြီဆိုကျွန်တော်တို့အချင်းပြည်နယ်မှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းနိုင်ခွင့်ရှိရင်သူတို့အနေနဲ့လည်းအချင်းချင်းကျွန်တော်အစိုးရချင်းကဒီ power sharing တို့ resource sharing တို့လုပ်ရမယ်လုပ်ရတဲ့အချိန်မှာကျွန်တော်တို့ centralized ပဲလုပ်လို့မရဘူးအဲ့ချိန်မှာကျွန်တော်တို့ short ပေးရမယ် short ပေးတဲ့အချိန်မှာ ီတန်ရစတာဆိုရီဆိုးစ်ဆက်စီအရလဲကြံနေရဦးမှာအဲ့လိုကြံနေရအောင်လဲကျွန်တော်တို့ကငားဧက၃နှစ်ဆိုလို့မှထားထားတာညဉ့်ညဲရရင်တော့ဘာပဲဖြစ်ဖြစ်ကချင်ပြည်နယ်မှာလဲအလုံးပြည်တော်စုဥစ္စာတွေပေါ့ဗျာအလုံးအတူတူလှုပ်ရှားကြပေါ့ဗျာအဲ့ဒီအချိန်ကြမှာလွတ်လွတ်လပ်လပ်အချိန်လေးကတော့ကျွန်တော်တို့ကတော့မပွေမလဲနေပဲနဲ့မလုံးချုံနေပဲနဲ့တူးနေတဲ့ကြောက်တရားလဲကျွန်လဲမထိနိုင်ဘူးအဆူကလည်းမရဘူးဒီထဲမှာလဲအခွန်ကောက်ကသူတို့ကတူးတဲ့လူတွေကပေးရတာများတယ်ဟိုဘက်လည်းပေးရဒီဘက်လည်းပေးရဒီဘက်ကလည်းအခွန်များဆိုတော့ပြုတ်ပြီးပဲရောက်ပုံတာပဲလေအလုံးကဒီမှာအခွန်မဆောင်ကြဘဲနဲ့သူတို့တိတ်တိတ်နဲ့အကုန်ရောက်ပုံတယ
်ဒီဥပဒေတစ်ကိုအောက်တိုဘာဒါမှမဟုတ်နိုဝင်ဘာလောက်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်ဒီဥရမူကြောင်းကိုအတည်ပြုပြင်းရင်တော့ဤဥပဒေအစ်စ်တွေဆက်လက်ထုတ်ပြန်သွားမယ်လို့သိရပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်စီရင်တစ်ချက်တဲ့အပတ်စဉ်စီဝါရေးကဏ္ဍကိုကြားခဲ့ကြရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါဇူလိုင်လနဲ့ဩဂုတ်လအတွင်းအမေရိကန်ပြည်အောင်စုမှဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရသည့်အကြောင်းကိုအခုတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာပါစီစဉ်သူကိုအောင်နဲ့ဒူမက်ကင်ပြူတွေကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
စီစဉ်ကိုတော့စေခေကာလာကထင်ရှားတဲ့ဇာတ်စစ်ထုတ်ပွဲအကြောင်းနဲ့စလိုက်ရအောင်လားမက်ကင်ပြူတွေ့ရေ
ဟုတ်ကဲ့ပါဒီအမေရိကန်ဒုသမ္မတရစ်ချတ်နစ်ဆန်နဲ့အဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုဝန်ကြီးချုပ်နီကီတာခရူရှက်ဖ်တို့ရဲ့ဇာတ်စစ်ထုတ်ပွဲကိုလူတော်များများစိတ်ဝင်စားခဲ့ကြတယ်နော်ကိုအောင
်ဟုတ်ပါတယ်ဗျာ1959ခုနှစ်ဇူလိုင်လ24ရက်နေ့မှာဒီဇာတ်စစ်ထုတ်ပွဲကျင်းပခဲ့တာပါဒုသမ္မတနစ်ဆန်ဟာအမေရိကန်ဒုကွန်ပစ္စည်းတွေပြသမဲ့ကုန်စည်ပြပွဲတက်ရောက်ဖို့မော်စကိုကိုရောက်နေတဲ့အချိန်မှာမစ္စတာခရူရှက်ဖ်နဲ့အရင်ရှင်စနစ်နဲ့ကွန်မြူနစ်စနစ်ရဲ့အာတာချက်အားနည်းချက်တွေကိုအပြန်အလှန်စကနာထိုးရင်ပြောဆိုခဲ့ကြတာပါ။အိမ်သုံးပစ္စည်းတွေ၊ဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်ရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနိုင်ရှင်းပြီးတော့ပြောဆိုခဲ့ပါတယ်
။ဒါ့အပြင်လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်နဲ့စီးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။အခုလိုခေါင်းဆောင်နှစ်ယောက်အပြန်အလှန်စကားဆစ်ထိုးကြတာကိုရိုက်ကူးထားပြီးအမေရိကန်ပြည်အောင်စုနဲ့တကမ္ဘာလုံးကိုရုပ်မြင်သံကြားကနေလည်းထုတ်လွှင့်ပြသခဲ့တယ်လေ။ဒုသမ္မတနစ်ဆန်ကဒီဝါရှင်တန်ဒီစီကိုပြန်လည်ရောက်လာပြီးတဲ့နောက်မှာလည်းမိဖို့ဆောင်စကားစစ်ထိုးပွဲလို့လည်းသိကြတဲ့အောင်မြင်ပြီးတော့ဒီပြည်ပြည်လည်လည်ဆွေးနွေးခဲ့ကြတဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြီးတော့ပြောပြပါရယ
်ပထမအချက်အနေနဲ့မစ္စတာခရူရှက်ဖ်နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လိုပွဲရာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့ဒီအပန်းဖြေရိတ်သားမှတွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲသွဲဝိုက်ပြောဆိုတာတွေမလုပ်တော့ဘဲဒဲတိုးပြောဆိုလာကြပါတယ်လို့မစ္စတာနစ်ဆန်ကပြောပါရယ်
အဓိကကျတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ့်အမြင်ပွပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့ဒုသမ္မတနစ်ဆန်ကပြောပါရယ်။ဒါဆိုပြီးကခေါင်းဆောင်တွေအပေါ်သူ့အနေနဲ့ဘယ်လိုသဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာပါ
။နျူကလ িয়ার ဆန့်သတ်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုလည်းဆက်တင်ပြပေးကြပါရယ်မက်ကင်ပြူထွေးရေ1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার ဆန့်သတ်မှုရစရင်းနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါရယ်။ဒီစာချုပ်ချုပ်ဆိုတဲ့ရည်ရွယ်ချက်ထဲမှာသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်တရကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းမှာပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်စမ်းသပ်မှုကိုပိတ်ပင်လိုက်နိုင်ပါတယ်
။အမေရိကန်လူထုကိုပြောကြားတဲ့မိကောမှာတော့သမ္မတဂျိုအက်ဖ်ကနေဒီကတဟာငင်းငယ်ကြီးအထက်ပရမအဆုံးခြေလန်းတလန်းစတင်လှမ်းနိုင်တာဖြစ်ပြီးတော့စစ်မှန်ဖြစ်ပွားလာမဲ့အန္တရာယ်ကိုလဲရှောင်ရှားလိုက်နိုင်တယ်လို့ဆိုပါတယ်။1963ခုနှစ်ဩဂတ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမ်လင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရပ်စရိစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ
်။အခုတခါတော့အမေရိကန်စစ်တပ်အတွင်းကအသားအရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်တဲ့အမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးရမယ်ဗျာ။1948ခုနှစ်ဇူလိုင်လ26ရက်နေ့ကအမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟယ်ရီထရူမန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။လက်နက်ကိုင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားအရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့ဖြစ်တယ်လို့သမ္မတထရူမန်ကပြောပါတယ
်။အခုလိုထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘလောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်နေတာပါ။သမ္မတထရူမန်အစိုးရအဖွဲ့အနေနဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတည်ပြုပေးဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အထက်လွှတ်တော်အမတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်မှာသမ္မတထရူမန်ကဒီအမိန့်ကိုထုတ်ခဲ့တာပါ။အာဖရိကအမေရိကန်တွေရဲ့မဲပေးကွင်းကိုတာမြင်တဲ့တောင်ပိုင်းပြည်နယ်တချို့ရဲ့ဥတွေကိုသမ္မတထရူမန်ကရုပ်သိမ်းဖို့စူးစမ်းခဲ့တာလည်းဖြစ်ပါတယ်။
ကဲအခုတော့ဒီဩဂုတ်လအတွင်းကတမိုင်းဝင်အဖြစ်အပျက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ဗျာကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းမှာ1946ခုနှစ်ဩဂုတ်လတရနေ့မှာ American သမ္မတ Harry Truman ဟာ Fulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
Arkansas ပြည်နယ်အထက်လွှတ်တော်အမတ် J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။အမေရိကန်ပြည်တော်စုနဲ့တခြားနိုင်ငံတွေအကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပါမောက်ခတွေ၊အထက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံကဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ရခြင်းဖြစ်တယ်လို့သူကပြောပါတယ်။
ဒုတိယကမ္ဘာစစ်လက်ကျန်းပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ Fulbright အစီအစဉ်ကနေဘလို့ဘာသာရမျိုးမဆိုလေ့လာသင်ယူလို့တဲ့အရေးချင်းမိကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုကြေးထောက်ပံ့ပြီးတော့ပွဲရရှိအောင်သူတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ
်အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအမှုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကိုအမေရိကန်ပြည်ထောင်စုစီကိုခေါ်ယူခဲ့ပြီးတော့အမေရိကန်နိုင်ငံသား13,500နီးပါးလဲနိုင်ငံရဲ့ချားကိုရောက်သွားခဲ့ပါတယ်။အဲ့ဒီစစ်စင်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့တဲ့ Boutros Ghali နဲ့အမေရိကန်ရုပ်ရှင်မင်းသား John Lithgow တို့လည်းပါပါတယ်
။ယူပဗေဒပညာရှင် Albert Einstein ကသမ္မတ Franklin Roosevelt ကိုစာရေးသားတဲ့အကြောင်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်။တမိုင်းနဲ့ချီးပြီးတော့အပြောင်းလဲတွေဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါတယ်။နိုဘယ်ကြီးညာရေးဆုရှင်လည်းဖြစ် New Jersey ပြည်နယ် Princeton တက္ကသိုလ်မှာစာတင်ကြားပြသသူလည်းဖြစ်တဲ့ Einstein ဟာဒုတိယကမ္ဘာစစ်မတိုင်ခင်က Nazi Germany တို့ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပ
ါမြို့တစ်မြို့လုံးကိုအသာလေးဖျက်ဆီးပစ်နိုင်တဲ့ Uranium ဘုံးတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီလို့သိပ္ပံပညာရှင်လည်းဖြစ်တဲ့ Einstein ကသမ္မတ Roosevelt ကိုသတိပေးခဲ့ပါတယ်ဒါပြင် Nuclear စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုငွေကြေးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ယူရေနီယံဓာတ်သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါတယ်
။အဲဒီနောက်တော့သမ္မတ Roosevelt ဟာနျူကလ িয়ার ဘုံးပြုလုပ်ဖို့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေပါတဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးခဲ့ပါတယ်။1940ခုနှစ်အရောက်မှာတော့နျူကလ িয়ার ဘုံးအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိတ်တန့်လျော့ဝက်အစီအစဉ်တရက်ကိုစတင်ဖို့သမ္မတ Roosevelt ကအမိန့်ထုတ်ပြန်ခဲ့ပါတယ်။မခင်ပြည်တွေခုနကပြောသွားတာတွေကတော့ဒီနျူကလ িয়ার ဘုံးဘယ်လိုပုံစံမျိုးနဲ့စလုပ်ဖြစ်ခဲ့လဲဆိုတဲ့အကြောင်းပါဒါနဲ့တဆက်တည်းဒီတစ်ခါဆက်ပြောပြချင်တာကဒီဘုံးကိုဘယ်လိုစပြီးတော့အသုံးပြုဖြစ်ခဲ့လဲဆိုတာပါ1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမားမြို့ပေါ်ကိုဒီနျူကလ িয়ার ဘုံးကျချလိုက်တာမှာမီးလုံးကြီးတွေကောင်းကင်ကိုတက်လာပြီးတဲ့နောက်မှိုးပွင့်တဲ့မီးကိုလုံးကြီးကိုလည်းဓာတ်ပုံတွေထဲမှာအလုံးတွေ့မြင်နိုင်ပါတယ်
ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံးကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးတော့ဟီရိုရှိမားတမြို့လုံးမိနစ်ပိုင်းအတွင်းမှာဘုံးနံကြောင်ပျက်စီးသွားပါတယ်။ဒါပြင်လူပေါင်း9,000လောက်သေဆုံးခဲ့ပြီးအတော်များများဒဏ်ရာရပါတယ်။အမေရိကန်သမ္မတ Harry Truman ကဒီနျူကလ িয়ার ဘုံးကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ညှင်းဆန်တဲ့အတွက်အခုလိုဘုံးကျဲတာဖြစ်ပါတယ်။
စစ်ပွဲအတွက်ရေးပါတဲ့ဟီရိုရှိမားမြို့ကိုအနုမြူဘုံကျဲချတာကိုကမ္ဘာကသိပြီးပါပြီ။စစ်ပွဲရဲ့အနှိမ့်ထားရုံကိုအမြန်ဆုံးအဆုံးသတ်ဖို့နောက်ဒီလူအသက်ပေါင်းများစွာရဲ့အသက်တွေငယ်ရွယ်တဲ့အမေရိကန်တွေရဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခုလိုအနုမြူဘုံအသုံးပြုတာပါ။ဂျပန်အနေနဲ့နောက်ထပ်စစ်ပွဲတွေမဖန်တီးနိုင်တဲ့အခြေအနေရောက်တဲ့အထိဒီဘုံကိုဆက်အသုံးပြုမှာပါလို့သမ္မတ Truman ကပြောခဲ့ပါတယ်
။ဟီရိုရှိမားပေါ်မှာဘုံကျဲချခဲ့ပြီးတဲ့အချိန်အထိဂျပန်တွေဟာစစ်မရက်ဆဲပဲဆက်ပြီးတော့တိုက်ခိုက်နေတာကြောင့်အမေရိကန်တွေဟာနာဂါဆကီမြို့ပေါ်ကိုလည်းနောက်ထပ်အနုမြူဘုံကျဲချခဲ့တာမှလူ၄000လောက်သေဆုံးသွားပါတယ်။နောက်တစ်ရက်အကြာမှာတော့ဂျပန်အစိုးရအဖွဲ့ဟာလက်နက်ချဖို့သဘောတူခဲ့ပါတယ်ရှင်။
ဒါကတော့တုတ္တဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင့်အာပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ2016ခုနှစ်အတွက်အမေရိကန်နိုင်ငံသားဥည်ဌာနရဲ့အကြမ်းဖက်မှုဆိုင်ရာနှစ်စဉ်အစီရင်ခံစာအရ IS2 ဟာစွမ်းရည်အထက်မြတ်ဆုံးအကြမ်းဖက်အဖွဲ့အစည်းဖြစ်နေပြီးကမ္ဘာတဝန်းကလပ်စည်းတွေ၊ကွန်ရက်တွေပုဂ္ဂိုလ်တူးချင်းတွေကိုအကြမ်းဖက်လို့ရအတွက်ညွှန်ကြားလှုပ်ဆော်လျက်ရှိပါတယ်။ဒါပေမဲ့သူတို့ထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံနဲ့အထူးသဖြင့်အီရတ်နိုင်ငံမှာနေမြေအများအပြားဆုံးရှုံးပြီးတောက်လျှောက်အရှုံးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။သူတို့ရဲ့ဆုံးရှုံးမှုတွေများလာတဲ့အမျှ IS2 ဟာသူတို့ရဲ့လို့ရကိုအီရတ်ဆီးရီးယားတို့ကနေအရှေ့အလယ်ပိုင်းပြင်ပမှာလှုပ်ဆောင်မှုကြိုးစားလာပါတယ်။ပြင်ပမှာရှိတဲ့သူတို့နောက်လိုက်တွေကိုလည်းသူတို့နီးတူအကြမ်းဖက်ဖို့သွေးထိုးအားပေးမှုတွေလှုပ်လာပါတယ်။အယ်ကိုင်ဒါနဲ့သူတို့ရဲ့အပေါင်းအမတွေဟာ ပြောင်းရတဲ့အစိုးရတွေလူအဖွဲ့အစည်းတွေရှိတဲ့နိုင်ငံအများပြားရဲ့အခြေအနေကိုအခွင့်အောင်းယူပြီးလှုပ်ရှားနေတဲ့အတွက်ဒါဟာကမ္ဘာတလွှားအရေးပါတဲ့ချင်းချောက်မှုတစ်ရပ်အဖြစ်တည်ရှိနေပါတယ်။အာရဗျကျွန်းဆွယ်ကအယ်ခိုင်ဒါလှုပ်ရှားမှုဟာသူတို့ရဲ့ခေါင်းဆောင်တွေအများပြားဆုံးရှုံးနေရပေမဲ့ယမန်နိုင်ငံပင်လယ်ကွေ့ဒေသနဲ့အမေရိကန်ပြည်ထောင်စုအတွက်ပါချင်းချောက်မှုဖြစ်ပါတယ်။အယ်ခိုင်ဒါရဲ့ဆီးရီးယားဆန်ယာနောက်လိုက်အဖွဲ့တစ်ခုဖြစ်တဲ့အယ်နူဆာရာတူအဖွဲ့ဟာဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းဒေသရဲ့နိုင်ငံရေးပဋိပက္ခကိုအခွင့်အောင်းယူပြီးဆက်လက်အခြေစိုက်လျက်ရှိနေပါတယ်။အယ်ရှာဘက်အဖွဲ့ဟာခေါင်းဆောင်မှုညံပြင်းပြီးဘက်ကူးပြောင်းသူအများပြားရှိနေပေမဲ့ဆိုမာလီးယားနဲ့ကင်ညာနိုင်ငံတို့မှဂျိုကြားဂျိုကြားတိုက်ခိုက်နေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့အယ်ခိုင်ဒါတို့ဆက်လက်ရပ်တည်နေပါတယ်။2016ခုနှစ်အတွင်းဒီအကြမ်းဖက်သမားတွေရဲ့အလားအလာနှစ်မျိုးတည်ရှိပါတယ်။ပထမတစ်ခုကတော့သူတို့ဟာအစိုးရအုပ်ချုပ်မှုလက်အောက်ကကင်းလွတ်နေတဲ့နေရာတွေမှာခိုးလုံရနေမြေတွေထူထောင်ပြီးအဲ့ဒီကတဆင့်လက်လန်းမိသူတွေချဲ့ထွင်ဖို့စ조사နေတာပါဒုတိယတစ်ခုကတော့လူသူစီကားတဲ့နေရာတွေမှာတမန်ရဲသားတွေကိုပြစ်မှတ်ထားပြီးပုဂ္ဂိုလ်တူဦးချင်းကအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ကြတာပဲဖြစ်ပါတယ်နောက်ဆုံးမှာတော့အီရန်နိုင်ငံဟာစီးရီးယားအီရန်နဲ့အရှေ့လယ်ပိုင်းတစ်လွှားအမျိုးမျိုးသောအကြမ်းဖက်အုပ်စုတွေကိုထောက်ခံအားပေးရင်အစိုးရကအားပေးတဲ့အကြမ်းဖက်ဝါဒကိုရှေ့ဆုံးကကျင့်သုံးနေတဲ့နိုင်ငံတစ်ခုအဖြစ်ဆက်ရှိနေပါတယ်။အမေရိကန်နိုင်ငံသားဝင်ဌာနရဲ့အစီရင်ခံစာထဲမှာမေရီလန်းတက္ကသိုလ်ကပြည့်စုံထားတဲ့ START ခေါ်အကြမ်းဖက်ဝါဒလိလာခြင်းနဲ့တုံ့ပြန်ရေးစီရင်စရာတွေကိုပူးတွဲဖော်ပြထားပါတယ်။အဲ့ဒီ START စီရင်အရ2015ခုနှစ်နဲ့ဆိုင်ရင်2016မှာကမ္ဘာပေါ်မှာအကြမ်းဖက်တိုက်ခတ်မှု900ကိုင်နှုန်းကြာဆင်းသွားပြီးအကြမ်းဖက်တိုက်ခိုက်မှုကြောင့်တေဆုံးတဲ့အရေအတွက်1300ကျိုင်နှုန်းကြာဆင်းသွားကြောင်းဖော်ပြပါရယ်ဒီလိုကြာဆင်းသွားတာဟာအာဖဂန်နစ္စတန်၊ဆီးရီးယား၊နိုင်ဂျီးရီးယား၊ပါကစ္စတန်တို့မှာတိုက်ခိုက်မှုတေဆုံးမှုလျော့နည်းသွားလို့ဖြစ်ပါရယ်တချိန်ထဲမှာပဲအီရတ်၊ဆိုမာလီးယားနဲ့တူရကီနိုင်ငံအပါအဝင်ကြံကမ္ဘာနိုင်ငံအများပြားမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေတေဆုံးမှုတွေတိုးပွားလာတယ်လို့အဲ့ဒီအစီရင်ခံစာကိုညှိနှိုင်းရေးသားသူဂျက်စတင်ဆီဘာရာကဆိုပါရယ်အမေရိကန်ပြည်ထောင်စုဟာအစွန်းရောက်အကြမ်းဖက်ဝါဒပေါ်ပေါက်စေတဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်ဖို့စ조사နေပြီးမဟာမိတ်နိုင်ငံတွေရဲ့အကြမ်းဖက်တံပြန်တိုက်ခိုက်မှုတွေကိုဆက်လက်ကူညီသွားမှာဖြစ်တယ်လို့ပြောကြပါမှာခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။ဒီအရာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားတာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းသောရရှင်များကိုထပ်မံအသိပေးပါရစေ။ယူအီမြန်မာပိုင်းရဲ့အင်ကာနီမနဲ့ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ဆုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အင်ဂျီရောအရာရှိချုပ်တဲ့အဖြစ်ငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်လီတာဝန်ယူပြီးနိုင်ပိုင်းအတွင်းမှာပဲအင်ဂျီရောဆက်သွယ်ပြန်ကြားရေးညွှန်ကြားရေးမှူးအန်တိုနီစကာရာမူချီယာလူကနေနှုတ်ထွက်ပေးခဲ့ရပါတယ်။လွန်ခဲ့တဲ့ဆယ်ရက်ကမှဒီတာဝန်ကိုယူခဲ့တဲ့စကာရာမူချီကသတင်းတောက်တယောက်နဲ့မေးမြန်းကမ်းမှတခြားအင်ဂျီရောဝန်ထမ်းတွေအကြောင်းတိုက်ခိုက်ဝေဖန်ခဲ့တာကိုတမရကသဘောမချခဲ့ဘူးလို့အင်ဂျူရောပြောခွင့်ရသူကပြောပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်အပြင်ဘက်နားမှာရှိတဲ့အပန်းဖြေအဆောက်အဦးကိုအမေရိကန်တန်တမန်မိသားစုတွေတွားရောက်ခွင့်ကိုရုရှားကတားမြစ်လိုက်ပါတယ်။ရုရှားဘော်အမေရိကန်ရဲ့တန်ခတ်အရေးယူမှုသစ်တွေထားမှတ်ခဲ့ပြီးတဲ့နောက်ရုရှားတမရကမော်စကိုမှာရှိတဲ့အမေရိကန်တန်တမန်တွေအပေါ်ကန့်သတ်မှုတွေကိုတုံ့ပြန်ချမှတ်ခဲ့တာပါ။အမေရိကန်တန်ဝန်ထမ်း1200ကျော်ရှိတဲ့တဲက955ယောက်ကိုရှော့ချဖို့လဲတမရပူတင်တနင်္ဂနွေနေ့တုန်းကအမိန့်ထုတ်ခဲ့ပါတယ်။ဗင်နီဇွဲလာနိုင်ငံဖွဲ့စည်းပုံတဲ့ရွေးဆွဲမဲ့လွှတ်တော်အမတ်တွေရွေးချယ်တဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်အစိုးရကပြောကြားခဲ့ပြီးသမ္မတနီကိုလက်စ်မာဒူရိုအပေါ်အရေးယူတန်ခတ်မှုတွေကိုလှုပ်လိုက်ပါအမေရိကန်ကလုပ်ခဲ့ပါတယ်။အမေရိကန်ထဲမှာရှိတဲ့သမ္မတမဒူရိုပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်တယ်လို့သူနဲ့စီးပွားရေးတစုံတရာမလုပ်ရလို့တားမြစ်လိုက်ပါတယ်။သမ္မတမဒူရိုကတော့သမ္မတထရမ့်အပါအဝင်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဂရုမစိုက်ဘူးလို့တုံ့ပြန်ခဲ့ပါတယ်။တခါမြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ12ယောက်ရှိသွားပါပြီ။ဇူလိုင်31ရက်တနင်္လာနေ့ညပိုင်းအထိမြန်မာပြည်မှာဒီ H1N1 ရာသီတုတ်ကွေးဗိုင်းရပ်စ်ကူးစက်နေသူ62ယောက်ရှိနေပြီးသေဆုံးသူ12ယောက်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ခဲ့ပါရရှင်
။နောက်ဆုံးရနိုင်ငံတကာသတင်းချင်းကျုပ်ကိုမတ်ဆုမြတ်မွန်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလှန်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပေးပါခင်ဗျာ
။ This program has come to you from the Voice of America, Washington.